Farrakhan in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်တာလီဘန်တွေဟာအချမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားဖို့အမေရိကန်ထိပ်တန်းစစ်ပဆိုင်ရာအရာရှိတွေကသတိပေးလိုက်တဲ့သတင်းဥရောပသမဂ္ဂ EU မူဝါဒရေးရာရည်ကနေတရုတ်နိုင်ငံကြားရေးဝန်ကြီးတွေမြန်မာရေးဆွေးနွေးကြတဲ့သတင်းစတဲ့သတင်းတွေပါဝင်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့တူပြောပြပေးတော့မှာပါ
ကောင်းပါပြီရှင်အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းတာနဲ့ပတ်သက်ပြီးအမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတွေကိုလွှတ်တော်မှာပြင်းပြင်းထန်ထန်မေးမြန်းကြားနာခဲ့ပါတယ်
It was the largest airlift conducted in US history and it was executed in 17
American
days.
American ကကွေဝင်ချပါရှင်ကြာခင်မှာတင်ပြပေးပါမယ်။အာဖဂန်ကနေ American တပ်တွေပြန်ရုပ်တဲ့ကိစ္စကအိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးအပေါ်မှာတက်ရောက်မှုရှိလာနိုင်ပါသလား။ထိုင်းနိုင်ငံမှာတော့ကပ်ဘေးယောဂအတွင်းလိုအပ်သူတွေကိုဖုံးတော်ကြီးတွေကအကူအညီပေးနေတဲ့အကြောင်းတရားမဝင်မြန်မာလုပ်သားတွေအပါအဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းမှာအထောက်ထားထုတ်ပေးမဲ့အခြေအနေစတဲ့သတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်ကာနေညာချဆွေးနွေးကန်တို့ကိုလည်းပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မှုကျော်တို့ပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေဟာအကြမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထိတ်တန့်စစ်ပဆိုင်ရာအရာရှိတွေကသတိပေးလိုက်ကြပါတယ်။
And we must remember that the Taliban was and remains a terrorist organization.
Taliban ရာတချိန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်ပြီးအဲခိုင်ရာဖွဲ့နယ်လည်းအဆက်မပြတ်သေးပါဘူး။ဘလို့လူတွေနဲ့ဆက်ဆံနေရတယ်လဲဆိုတာကျွန်တော်ကတော့ရှင်းရှင်းလင်းလင်းမြင်ပါတယ်လို့ American ပူးတွဲစီးပွားရေးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Miller ကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာပြောဆိုလိုက်တာပါ။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုပ်သိမ်းရမှာဖျို့ဖျက်အခြေအနေတွေကြုံရတဲ့ပုံဝေဖန်မှုတွေကြီးကြဲထွက်ပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကလွှတ်တော်မှာ American ထိတ်တန့်စစ်ဖက်ဆိုင်ရာအရာရှိကြီးတွေအပြင်းထန်မေးခွန်းထုတ်ခံခဲ့ရတာပါ။တာလီဘန်တွေတင်ပိုက်ခဲ့ပြီးတဲ့နောက် American နိုင်ငံသားတွေနဲ့တပ်ဖွဲ့ဝင်တွေရုပ်သိမ်းရေးအစီအစဉ်တွေအလောတကြီးလုပ်ခဲ့ရတာကြောင့်အစောပိုင်းမှာဖျို့ဖျက်ကြုံရရပေမဲ့မျောလင့်ထားတာအောင်မြင်မှုရတဲ့အကြောင်းလဲအမေရိကန်ထိတ်တန့်ကာဝေးရရှိတွေကကာဝေးပြောဆိုသွားကြပါတယ်ကာဝေးဝန်ကြီးလွိုင်းအော့စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်စစ်တပ်မှဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လဲအင်္ဂါနေ့ကထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီရဲ့ကြားနာပွဲမှာပြောဆိုသွားတာပါသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အစီအမံတွေနဲ့ပတ်သက်လို့ကြားနာပွဲမှာလွတ်တော်အမတ်တချို့ကအပြင်းထန်ဝေဖန်ခဲ့ကြပေမဲ့ကာဝေးဝန်ကြီးကတော့အမေရိကန်သမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးအစီအစဉ်ဖြစ်အခက်အခဲတွေကြုံရပေမဲ့အောင်မြင်မှုရတဲ့အကြောင်းလေးပြောဆိုသွားပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုယာယီအဖြစ်1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကဥပဒေတွေကိုပြန်လည်အသုံးပြုမယ်လို့တာလီဘန်တွေကပြောဆိုလိုက်ပါတယ်။တာလီဘန်အစိုးရယာယီတရားရေးဝင်ကြီးအဗ်ဒူလာရှရီကတရုတ်တံအမတ်ကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တာပါ။အစ္စလာမစ်အစိုးရကရှားဘီယန်လက်ထက်ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုအကောင့်အထည်ပေါ်ကျင့်သုံးမှာဖြစ်ပြီးဒီဖွဲ့စည်းပုံဟာအစ္စလာမစ်ရှရီယာဥပဒေနဲ့လည်းဆန့်ကျင်မှုမဖြစ်ဘူးလို့တရားရေးဝင်ကြီးကပြောဆိုပါတယ်။ဒါအပြင်ရှရီယာဥပဒေနဲ့အစ္စလာမစ်အုပ်ချုပ်ရေးကိုမဆန့်ကျင်တဲ့နိုင်ငံတကာဥပဒေတွေပြဋ္ဌာန်းချက်တွေကိုလည်းလေးစားလိုက်နာတော့မှာဖြစ်တယ်လို့တရားရေးဝင်ကြီးရှရီကပြောဆိုပါတယ်။ရှားပြင်းလက်တဲ့ဖွဲ့စည်းပုံမှာအမျိုးသမီးအခွင့်အရေးတွေအဖြစ်မဲပေးခွင့်နိုင်ငံရေးမှာဥဆောင်ပါဝင်နိုင်ဖို့ဆိုတဲ့အခွင့်အရေးတွေကိုအမခံပေးထားပါတယ်။ဒါပေမဲ့ဒီအချက်တွေကိုထုတ်ယူအသုံးပြုမပြုဆိုတာကိုတော့တာလီဘန်တရားရေးဝင်ကြီးကပြောဆိုခဲ့ခြင်းမရှိပါဘူး။1964ခုနှစ်ရှားပြင်းလက်ထက်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းဟာပါလီမန်ဒီမိုကရေစီစနစ်ကိုအကောင့်တည်းဖော်ခဲ့ပါတယ်။ဒါပေမဲ့လည်းလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့စိုးရိမ်နေပြီးအာဖဂန်မှာအပြစ်ပေးတပ်ဖြတ်တာတွေခြေရီလက်တွေဖြတ်အပြစ်ပေးတာတွေပြန်လာလည်အောင်မယ်လို့အဖွဲ့အစည်းတစ်ခုရဲ့ခေါင်းဆောင်သူကတော့ပြီးခဲ့တဲ့အပတ်ထက်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်တနင်္လာနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဂျလီနာပေါ်တာကတော့ အာဖဂန်ရဲ့လူခွင့်အခြေအနေတွေကိုလုံဆောင်မှစိုးရိမ်မခင်ဖြစ်မိကြောင်းနဲ့အာဖဂန်မှာဘလို့အဆူရမဆူအခြေခံလူအခွင့်အရေးတွေလွတ်လပ်စွာပေါ်ပြခွင့်အပအဝင်အခြေခံလွတ်လပ်ခွင့်တွေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်အမေရိကန်အဆူရနဲ့နိုင်ငံတကာအတိုင်းအဝန်းတွေကအလေးနဲ့ထားကြောင်းပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားကတလအတွင်းတတိယအကြိမ်ဖြစ်အင်္ဂါနေ့ကနောက်ထပ်မစ်ဆိုင်းတုံးစမ်းသပ်လိုက်တဲ့အတွက်နိုင်ငံတကာကတုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်။ကလသမကနှစ်ပတ်လည်ထွေထွေညီလာခံမှာမြောက်ကိုရီးယားကိုယ်စားလှယ်မိန်ကုံးမပြောခင်မိနစ်ပိုင်းအလိုမှာပဲစမ်းသပ်ဖြစ်ခဲ့တာလည်းဖြစ်ပါတယ်ဒေသဆန်တော်ကြီးမနေ့6:40လောက်မှာမြောက်ကိုရီးယားကအရှိတ်ကန်းလွန်ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့တယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာပဋ္ဌင်းတက်တုံးဖြစ်နေကြောင်းလည်းဂျပန်ကာဝေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်မြောက်ကိုရီးယားဂျာဂန်ပြည်နယ်မူယုံပြုံရီဒေသကနေပြစ်လွတ်ခဲ့တဲ့မစ်ဆိုင်းတုံးဟာတာတိုဖြစ်ဖြစ်နိုင်တယ်လို့လည်းတောင်ကိုရီးယားစစ်တပ်ကယူဆထားပါတယ်ဒီဒေသမှာပဲ2019ဇူလိုင်လထဲမှာတုန်းကတိုက်ချင်းပြင်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့မှုပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစစ်တပ်မှုဟာကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရရောက်တယ်လို့အိန္ဒိယနဲ့နိုင်ငံတကာတိုင်ဝမ်ကိုချိန်ချမှုအဖြစ်နဲ့အမေရိကန်ကပြစ်တင်ရှုတ်ချခဲ့တာပါမြောက်ကိုရီးယားနဲ့တန်တမာရေးရညှိနှိုင်းမှုရည်ရွယ်ထားပြီးဆွေးနွေးဖို့တောင်းဆိုတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုလည်းအမေရိကန်ကအခိုင်အမာကာကွယ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါမြောက်ကိုရီးယားရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ကင်ဆုံကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်လိုတဲ့မူဝါဒတွေကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার မစ်ဆိုင်းတုံးနည်းပညာတွေကိုစမ်းသပ်နေတာဖြစ်တဲ့အကြောင်းနယူးယောက်ကုလသမဂ္ဂရုံးချုပ်ကထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်
သမရထရန်လက်ကတရုတ်စစ်တပ်အကြီးအကဲကိုတယ်လီဖုန်းခေါ်ပြောဆိုခဲ့တာဟာသူ့အနေနဲ့ပုံမှန်လင်းလင်းနဲ့တရုတ်အစိုးရရဲ့စိုးရိမ်မှုတွေကိုတုံ့ပြန်ခဲ့တာသာဖြစ်ကြောင်းအမေရိကန်စစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်ခ်မဲလီကအင်္ဂါနေ့တုန်းကအမေရိကန်ထက်လွတ်တော်မှာထွက်ဆိုခဲ့ပါတယ်။သူ့အနေနဲ့တရုတ်ဗိုလ်ချုပ်ကြီးကိုဖုန်းပြောဆိုခဲ့တာကိုသမရထရန်အစိုးရရဲ့အဓိကတာဝန်ရှိသူတွေသိတယ်လို့ပြောဆိုပါတယ်။အော်တိုဘာလ30ရက်နေ့နဲ့ဇန်နဝါရီလ18ရက်နေ့မှာသူဖုန်းခေါ်ခဲ့ကြောင်းအမေရိကန်ကတိုက်ခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့ထောက်လှမ်းရေးသတင်းပေးပို့ချက်အရတရုတ်ကိုဖုံးခေါ်ခဲ့တယ်လို့ဆိုပါတယ် Republican လွတ်တော်မှတချို့ကဗိုလ်ချုပ်ကြီး Mark Milley ဟာအမေရိကန်စစ်တပ်အနေနဲ့ရတားအစိုးရကစစ်တပ်ပေါ်ထိန်းချုပ်ဦးဆောင်နေဆိုတဲ့အစင်လာကိုချုပ်ပြတ်ခဲ့တဲ့အတွက်သူ့ကိုယာရုကထုတ်ပယ်ပေးဖို့တမရဂျိုးဘိုင်ဒန်အစိုးရကိုတောင်းဆိုခဲ့ပါတယ်ဗိုလ်ချုပ်ကြီး Milley ကတော့တမရထရန့်အနေနဲ့တရုတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိတာကိုသူ့အနေနဲ့အသေးချာသိတဲ့အတွက်တမရရဲ့ရည်ရွယ်ချက်နဲ့အမိန့်ကိုတောင်းဝင်အရာလိုက်နာတာသာဖြစ်ကြောင်းထွက်ဆိုခဲ့ပါတယ
်ဒီရေအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6:00ကနေ8:00အထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဥရောပသမဂ္ဂ EU မူဝါဒရေးအကြီးအကဲနဲ့တရုတ်ထိပ်တန်းတန်တမန်တို့အွန်လိုင်းဆွေးနွေးပွဲမှာမြန်မာရေးကိုလည်းထက်သွင်းဆွေးနွေးကြပါတယ် EU မူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့အင်္ဂါနေ့ VUW ဆင်တွေ့ဆုံရမှာဆင်အာနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်ပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးတာလီဘန်နဲ့သိမ်းပိုက်လိုက်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနဲ့အင်ဒိုပစိဖိတ်ဒေသအရေးစရာတွေအပါအဝင်နိုင်ငံတကာနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးတဲ့အကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာရေးနဲ့ပတ်သက်လို့ EU ရောတရုတ်နိုင်ငံကပါစိုးရိမ်မှုတွေရှိတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆင်အာနာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးလူခွင့်ရေးနဲ့မတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာကြောင့်ဒေတာရင်းကိုပါရက်ကတ်လာမှာကိုနိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေတာပါမြန်မာနိုင်ငံအခြေတဲကို800အရှက်နိုင်ငံများအသင်းအာဆီယံကဥဆောင်ဖြည့်ရှင်းမှုလဲ EU နဲ့တရုတ်နိုင်ငံပါဝင်နိုင်ငံတကာအတိုင်းအဝန်းကအားပေးနေပါတယ်ဒါပေမဲ့လည်းဆင်အာနာသိမ်းပြီး8လလောက်ရှိလာတဲ့အချိန်ထိနိုင်ငံရေးတင်းမာမှုတွေနဲ့လက်နက်ကန်ပြည်ပကတ်တွေဆက်လက်ပေါ်ပေါက်နေတာကြောင့်ပုံစံသစ်နဲ့ချင်းကပ်ဖြည့်ရှင်းကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထုကိုယ်စားလှယ်တော်မန်ဒရူးစ်ကလည်းမချခင်ရင်တုန်းကပဲတိုက်တွန်းထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန္တနာပူရီပြည်နယ်နဲ့ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာဒီအပိုင်းအတွင်းလူမောင်းခိုးကူးမှုတွေနဲ့ဖမ်းပြီးတဲ့မြန်မာနိုင်ငံသားတရားထက်မနေ့ရှိနေပြီဖြစ်ကြောင်းအလုသမားရေးဆောင်ရွက်တဲ့အဖွဲ့တွေကပြောဆိုပါတယ်။အလုသမားတွေဟာအလုရဖို့လာကြရင်းနဲ့လူမောင်းခိုးပွဲစားတွေရဲ့တားကောင်တွေဖြစ်ခဲ့ရတယ်လို့ AACC အလုသမားကူညီရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောဆိုပါတယ်။
ဒီလိုမားရတော့ဘူးလက်စီရတော့ဒီနေ့ရောဈာမေးမောင်းနေရနေဆောင်ပေးနေတယ်ကျွန်တော်တို့ဒီကယ်ရီတွေဒီမဟုတ်ဘူးလူတွေကနေဒီကျွန်တော်တို့ပွဲသားတွေ
ထိုင်မလေးနေဆံမှာဖမ်းမိသူတွေကတော့တော်ထဲမှာလူကုန်ကူးသူတွေကဆွန့်ပစ်သွားကြတာဖြစ်ကြောင်းဆုံးခလာပြည်နယ်ဟိုက်ရိုင်မြို့ကရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကပြောဆိုပါတယ်ဖမ်းမိသူတွေတဲကတချို့ကတရားမဝင်ခိုးဝင်မှုနဲ့တရားရင်ဆိုင်နေရတာရှိတယ်လို့တချို့ကလည်းလူကုန်ကူးမှုဥပဒေတွေနဲ့တရားရင်ဆိုင်နေရတာတွေရှိတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကပြောဆိုပါတယ
်ဆွေနေငါတိုက်ခွန်းတွေတခုမှာအင်္ဂါနေ့အစောပိုင်းကပေါက်ကွဲမိလာမှုကြောင့်လူ20ထက်မနည်းတန်ရတာကြောင့်စိတ်မကောင်းဖြစ်ရတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့စုံစမ်းစစ်ဆေးမှုတွေကိုအစိုးရကကူညီပေးနေတဲ့အကြောင်းလည်းပြည်ထောင်ဝန်ကြီးကပြောဆိုလိုက်ပါတယ်။ဆွေရနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Goldberg မြို့လေကအနေနဲ့အရက်မှာဒေသစံတော်ချိန်မနက် 9:00 နာရီလောက်ပေါက်ကွဲမှုတွေရရှိခဲ့တဲ့အကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်။တခြားအခန့်တော်များကိုပါမိကုဆက်ပြန့်နှံ့ခဲ့ရတာကနေအရေးပေါ်ဝန်ထမ်းတွေလူတွေကိုကယ်ထုတ်ပေးခဲ့ကြရပါတယ်။မိကုတော့နိုင်တော့ကြောင်မိသက်သမားတွေညှိနှိုင်းခဲ့ကြရတာပါပြည်ထောင်ဝန်ကြီးမိုက်ကယ်ဒန်ဘတ်နဲ့အတူစတော့ဟ ோம் မြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဝန်ကြီးချုပ်စတီဖန်လော်ဗန်ကတော့ထိရိုက်ခဲ့ရသူတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒီလိုဖြစ်ရမျိုးဟာလူတိုင်းဝိုင်းတစ်ခုလုံးကိုပါထိခိုက်ရတဲ့အကြောင်းပြောဆိုသွားပါတယ်ပြည်ထောင်ဝန်ကြီးကတော့ပောက်ကွဲမှုဟာသူယူတာယူမဟုတ်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးသူတွေကဖြစ်နိုင်ရည်ရှိနိုင်တဲ့အကြောင်းရင်းတွေအလုံးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့တာပါစာအုပ်ထဲမှာရှိနေတဲ့သူတရားကိုတက်ခတ်ဖို့ကြိုးပမ်းတဲ့လုပ်ရမျိုးလဲဖြစ်ကောင်းဖြစ်နေတဲ့အကြောင်းပြည်ထောင်ဝန်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာအသက်9နှစ်ကနေ17နှစ်အရွယ်ကလေးတွေတဲ့ကိုဗစ်အရေးပေါ်ကာကွယ်ဆေးအဖြစ်အသုံးပြုနိုင်ဖို့အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေထံတင်ပြတောင်းခံသွားမယ်လို့ Pfizer ဆေးကုမ္ပဏီနဲ့BioTech ကာကွယ်ဆေးထုတ်လုပ်တဲ့ဆေးကုမ္ပဏီတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကနဦးစံသတ်ချက်တွေအရအမေရိကန်စားသောက်ကုန်နဲ့ဆေးဝါးစီစီရေးဌာန FDO FDA ကိုအင်္ဂါနေ့မှာတွေ့ရှိချက်တွေကိုတင်ပြပြီးနောက်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်လူပေါင်း2268ဦးကိုစမ်းသပ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ကာကွယ်ဆေးဟာ9နှစ်ကနေ17နှစ်အရွယ်ကလေးတွေအတွက်အန္တရာယ်မရှိဘဲထိရောက်မှုရှိတာကိုတွေ့ရတယ်လို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးကိုအသက်16နှစ်နဲ့အထက်တွေကိုထိုးပေးဖို့အပြည့်အဝခွင့်ပြုခဲ့ပြီးအသက်12နှစ်ကနေ15နှစ်အတွင်းကလေးတွေကိုအရေးပေါ်အခြေအနေမှာထိုးပေးဖို့ FDA ကခွင့်ပြုထားပြီးဖြစ်ပါတယ်အခုအခါကျောင်းတွေဖွင့်ထားပြီးဖြစ်တဲ့အတွက် FDA အနေနဲ့ခွင့်ပြုချက်ကိုမြန်မြန်ဆန်ဆန်အတည်ပြုပေးနိုင်မယ်ဆိုရင်စောင်းဦးရာသီမှာဖြစ်နိုင်ခြေရှိတဲ့ကူးစက်ပြန့်ပွားမှုမြင့်တက်နိုင်တာကိုကာကွယ်နိုင်မှုအထောက်အကူဖြစ်နိုင်တယ်လို့ကာကွယ်ဆေးကုမ္ပဏီတွေကပြောဆိုထားပါတယ်။ဒီလပိုင်းတွေမှာကိုဗစ်ရောဂါကူးစက်မှုဟာကလေးတွေအကြားမှာမြင့်တက်ခဲ့တယ်လို့အမေရိကန်ကလေးဆရာဝန်များအသင်းကပြောဆိုထားပါတယ်။ကလေးတွေဟာရောဂါကူးစက်နိုင်မှုကိုခံနိုင်ရှိတယ်ဆိုပေမဲ့သူတို့ကနေတဆင့်ကူးစက်ပြန့်ပွားတာတွေဖြစ်နိုင်တယ်လို့ကြမ်းကျင်သူတွေကပြောဆိုထားပါတယ်။
ထိတ်တန့်ရောက်တဲ့တဲ့ကိုကိုအောင်လွင်ဦးနဲ့ကိုစောမှုချော်တို့ခြေညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာပါ။ဒါ့အပြင် VOE ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တစ်ချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုတ်သိမ်းတာမှာကြုံခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ထိတ်တန့်စစ်ဘက်ဆိုင်ရာအရာရှိကြီးတွေကွန်ဂရက်စ်လွှတ်တော်မှာအပြင်းအထန်မေးခွန်းထုတ်ခံခဲ့ရပါတယ်။တပ်ရုတ်သိမ်းရေးအစီအစဉ်အစောပိုင်းမှာဖျို့ဖျဲကြုံခဲ့ရပေမဲ့မျိုးလင့်ထားတာထက်အောင်မြင်မှုရခဲ့ကြောင်းလဲအင်ကာနိလွှတ်တော်ကြားနာပွဲမှာကာကွယ်ပြောဆိုခဲ့ကြပါတယ်။ဒီအချိန် VOA သတင်းတောက် Jeff Seldon ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ကထောက်ခံတဲ့အစိုးရပြုတ်ကျတာအမေရိကန်တွေကိုလေကြောင်းကနေကယ်ထုတ်တဲ့အစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့တာတာလီဘန်တွေသိမ်းပိုက်လိုက်တာကြောင့်မဟာမိတ်အာဖဂန်တွေအန္တရာယ်နဲ့ရင်ဆိုင်ကြရတာတွေအတွက်ဝေဖန်သံတွေအကြီးအကျယ်ထွက်ခဲ့ပြီးတဲ့နောက်ကွန်ဂရက်စ်လွှတ်တော်မှာတပ်ရုပ်သိမ်းတဲ့အစီအစဉ်နဲ့ပတ်သက်လို့ကြားနာခဲ့တာပါကာဝေးဝန်ကြီးလွိုက်အော့စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်စစ်တပ်မှဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လည်းအင်္ဂါနေ့ကထက်လွှတ်တော်လက်နက်ကိုက်တပ်ဖွဲ့များရေးရာကော်မတီကြားနာပွဲမှာပြောဆိုသွားပါတယ်
It was the largest airlift conducted in US history and it was executed in 17 days.
American တမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးဖြစ်ပြီး18ရက်အတွင်းအပြီးလုပ်ခဲ့ပါတယ်။
မူလက9,000ကနေ10,000လောက်ထိကယ်တင်မှုစီစဉ်ခဲ့တာဖြစ်ပေမဲ့လက်တွေ့မှာ3,400ကျော်ထိရှိခဲ့ကြောင်းလည်းကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအပြည့်အဝအောင်မြင်တယ်လို့မဆိုနိုင်လို့မမျှော်လင့်မဲ့တာလီဘန်ရဲ့ကပူးမျိုးတော်ကိုသိမ်းပိတ်လိုက်တာကြောင့်လူစိတ်ကိုလူစုလူဝေးနဲ့ထွက်ပြေးလာကြရတာကြောင့်ပထမဆုံးနှစ်ရက်မှာလေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံခဲ့ရတယ်လို့လည်းပြောပါရတယ်
။ We moved so many people so quickly out of Kabul that we ran into capacity and screening problems.at intermediate staging bases outside Afghanistan.
ကဘူးကနေလူတွေကိုတန်းနိုင်တယ်လို့အမြန်ဆုံးကဲထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဖဂန်နစ္စတန်ပြင်ပကစခန်းတွေမှာလူတွေပြည့်နေပြီးစီစစ်တဲ့လုပ်ငန်းတွေမှာလည်းပြဿနာတွေပေါ်ခဲ့ရပါတယ်
။ American နဲ့မာမိတ်တပ်တွေစုခွာနေချိန်ဩဂုတ်လ26ရက်နေ့ကဟာမစ်ကာဇိုင်နိုင်ငံတကာလေဆိပ်မှာအသေးခံဘုံးခွဲတိုက်ခတ်မှုကြောင့် American တပ်ဖွဲ့ဝင်13ယောက်နဲ့အာဖဂန်169ယောက်သေဆုံးတဲ့ဖြစ်ရတဲ့နောက်ရက်အနည်းငယ်ကြာမှာ American ရဲ့အဝေးထိန် drone နဲ့တိုက်ခတ်မှုကြောင့်ကလေး9ယောက်ပါဝင်အာဖဂန်ရဲသား10ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်ကိုလည်းကာဝေးဝန်ကြီးကကြားနာပွဲမှာထည့်သွင်းပြောဆိုသွားပါတယ်။အာဖဂန်စတန်နိုင်ငံကနေထွက်ခွာခြင်းနဲ့ American တွေကိုကူညီဖို့စစ်တပ်အနေနဲ့လက်လျှော့မှာမဟုတ်ကြောင်းလည်းပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်းလွတ်တော်အမတ်တချို့ကတော့အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတာပါ။ထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီဝင်ထိတ်တဲ Republican အမတ် Jim Inhofe ကတော့ကြုံခဲ့ရတဲ့ဖြစ်ပျက်တွေဟာကြိုတင်ခံမှန်းလို့ရပေမဲ့သမ္မတ Joe Biden အစိုးရနဲ့အကြံပေးအရာရှိတွေဟာမြေပြင်တန်မှုတွေရဲ့စကားကိုနားမထောင်ခဲ့ကြသလို Congress လွတ်တော်ရဲ့စကားကိုလည်းနားမထောင်ခဲ့ကြဘူးလို့ကြားနာပွဲမှာပြောဆိုသွားပါတယ်။ Taliban တွေထိန်းချုပ်လိုက်တဲ့ Afghanistan နိုင်ငံကနေအချမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုတွေကိုတံပြန်နိုင်မဲ့အစီအစဉ်လဲ American အစိုးရမှမရှိဘူးလို့ဝေဖန်သွားတာပါ။ဒါပေမဲ့လည်းကာဝေးဝင်ကြီးအော်စတင်နဲ့ကျန်းနာဝင်းမှာထွက်ဆိုသွားတဲ့ပူထွက်စီဦးစီးချုပ်များဥထဘူချုပ်ကြီးမက်မီလီတို့ကတော့အချမ်းဖက်ဝါဒီတံပြန်တက်ပြေးလုပ်ငန်းတွေလုပ်ဖို့ခက်ခဲပေမဲ့အမေရိကန်လုံခြုံမှုရှိအောင်စစ်တပ်ကကြိုးပမ်းသွားမယ်အကြောင်းပြောဆိုခဲ့တာ
ပါ That mission will be much harder now but not impossible and we will continue to protect the American people
ဒီလိုလုပ်ဖို့အခုခါပုံမှုခက်ခဲလာပေမဲ့ဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးအမေရိကန်ပြည်သူတွေကိုလည်းကျွန်တော်တို့ဆက်လက်အကောက်အွယ်ပေးသွားမှာပါ
ပြန်လဲဖွဲ့စည်းထားတဲ့ Al-Qaeda နဲ့ IS စစ်သည်ရောအုပ်စုတွေအနေနဲ့အမေရိကန်ကိုတိုက်ခိုက်ဖို့စိတ်အားထက်သန်နေမယ်ဆိုတာပကတိအခြေအနေမှာဖြစ်ကြောင်းလဲပြောဆိုသွားတာပါ။တာလီဘန်အဖွဲ့ဟာအရင်တုန်းကရောအခုချိန်မှာပါအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တယ်လို့ Al-Qaeda အကြမ်းဖက်အဖွဲ့နဲ့လဲအဆက်မပြတ်သေးဘူးဆိုတာကိုမေ့မထားကြဘူးနဲ့ဒီကနေ့အချိန်မှာဘလို့ဖွဲ့စည်းနဲ့ရင်ဆိုင်နေရတယ်ဆိုတာကိုအမြင်ရှိရှိနဲ့မြင်နိုင်ကြဖို့လဲဘူချုပ်ကြီးမက်မီလီကလွတ်တော်ကြားနာပွဲမှာသတိပေးပြောကြားသွားပါတယ်ခင်ဗျာ။
ကိုအောင်ဝင်ပါရှင်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမှုကအိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးတင်းမာမှုရောကြဖို့ကိစ္စအတွက်တော့တည့်ရောက်မှုမရှိသလောက်ပဲဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်အိန္ဒိယဝန်ကြီးချုပ်နဲ့အသိမကြခင်ကတွေ့ဆုံခဲ့သလိုဒီသမိုင်းဝင်တွေ့ဆုံမှုကနေတောင်အာရှရဲ့ပြိုင်ဘက်နှစ်နိုင်ငံဆက်ဆံရေးဘလို့ချင်းကပ်ဆောင်ရွက်မှုတွေကိုတွေ့နိုင်ပါတယ်ဆိုတာကိုတော့အနီတာဖာဝဲလ်ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ကောင်းဆောင်တို့ဦးရဲ့တမိုင်းဝင်တွေ့ဆုံမှုကအမေရိကန်အိန္ဒိယဆက်ဆံရေးခေတ္တတစ်ခုဦးတည်စေခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးကကမ္ဘာကြီးအကျိုးအတွက်မိဖက်ပူးပေါင်းမှုပါပဲလို့လည်းပူးတဲ့ကြေညာချက်မှာဖော်ပြခဲ့ကြပါတယ
်။ဝါဒီမိုကရေစီအားအကြီးဆုံးနိုင်ငံကြီးတွေဖြစ်ကြတဲ့အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးကပိုပြီးခိုင်မာရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးဖြစ်ဖို့ဦးတည်နေပါတယ်။ကမ္ဘာကြီးတစ်ခုလုံးအတွက်အကျိုးဖြစ်စေလိမ့်မယ်လို့ယူဆပါတယ်
။ဒါပေမဲ့အာဖဂန်ရင်းနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးထိခိုက်နေတဲ့အိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးကရောဘယ်လိုရှိနေပါလဲ။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတာလီဘန်အစိုးရတဲ့လက်အောက်ကနေလွတ်မြောက်ဖို့ကြိုးစားကြတဲ့အာဖဂန်တွေထောင်ထဲချီပါကစ္စတန်နိုင်ငံထဲထွက်ပြေးတင်ဆောင်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်တို့တွေ့ဆုံခဲ့ကြတဲ့တောက်ကြားနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့တဲ့ပါကစ္စတန်ခေါင်းဆောင်ကတော့အမေရိကန်ဟာအနည်း20ကြာအာဖဂန်ပြည်ပကအတွင်းပါကစ္စတန်ကိုရန်ရှာနေခဲ့တယ်လို့ဆွဆွဲပြောဆိုပြီးနိုင်ငံဆက်ဆက်ရေးနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ
်။အမေရိကန်တွေကိုဘာသာပြန်လုပ်ပေးခဲ့တဲ့သူတွေ၊ကူညီသူတွေအားလုံးကိုကူညီဆောင်ရှောက်ဖို့သူတို့အတွက်စိုးရိမ်ကြောင်းပြောဆိုတာတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကြတော့ရောအာဖဂန်စစ်ပွဲမှာအမေရိကန်နဲ့မဟာမိတ်လုပ်ခဲ့လို့အခုကျွန်တော်တို့အများကြီးဒုက္ခရောက်နေရတာလေ။
ခုလိုပြောဆိုမှုမျိုးကအမေရိကန်ပါကစ္စတန်ဆက်ဆံရေးကိုရောအိန္ဒိယပါကစ္စတန်ဆက်ဆံရေးမှာပါတင်းမာမှုတွေပိုပြီးတော့ဖြစ်လာစေနိုင်တယ်လို့သုံးသပ်သူတချို့ကပြောပါတယ
်။ဘိုင်ဒန်အစိုးရအနေနဲ့ပါကစ္စတန်နဲ့ပတ်သက်လို့ဒီမခံနိုင်တာကတော့ရှင်းပါတယ်။ပါကစ္စတန်ကောင်းဆောင်တွေဟာအာဖဂန်ကိစ္စမှာအမေရိကန်ရဲ့မဟာမိတ်အဖြစ်ဟန်ပြလို့ အမေရိကန်ရဲ့ရန်သူတွေကိုကူညီထောက်ပံ့ပြီးတော့နှစ်ဖက်ခွကစားနေတယ်လို့ယူဆလို့ပါပဲ
။ဖြီးခဲ့တဲ့သတင်းပတ်ထဲမှာပဲသမ္မတဘိုင်ဒန်ကတန်တမာရေးတွန်းတွန်းတိုက်တိုက်လှုပ်သွားမယ်လို့ကတိပြုပြောခဲ့ပြီးတဲ့နောက်ပါကစ္စတန်နဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဖို့ရှိမရှိဆိုတာကို VOA ကမေးမြန်းရမှာအင်ဂျီရောပြောခွင့်ရကအခုလိုဖြေပါတယ
်။နိုင်ငံသားကြီးကာကွယ်ရေးနဲ့တခြားအရေးပါတဲ့ဌာနတွေကပါကစ္စတန်အစ်မြင့်ခေါင်းဆောင်တွေနဲ့ကျမတို့ဆက်သွယ်စကားပြောနေရပြီးရှိပါတယ်။အခုအချိန်မှာသမ္မတအနေနဲ့နိုင်ငံတိုင်းကခေါင်းဆောင်တိုင်းနဲ့တော့တွေ့ဆုံစကားပြောနိုင်တာတော့မရှိသေးပါဘူး။ဒါကအမှန်ပါပဲ။ဒါပေမဲ့တမရမှာကျွမ်းကျင်သူတွေပါတဲ့အဖွဲ့ရှိပါတယ်။သူတို့ကဒီအတွက်ဆက်သွယ်ပြောဆိုနေရတွေကိုလုပ်နေပါတယ
်။လေလာသုံးသက်သူတချို့ကတော့အစ်မြေခေါင်းဆောင်တွေတွဲဆုံမှုကနေလဲထိရောက်တဲ့တိုးတက်မှုတော့ရချင်မှရလိမ့်မယ်လို့ပြောဆိုကြပါတယ်
။ For the Biden administration having a call with Prime
Minister Biden အစိုးရအတွက်ပါကစ္စတန်ဝန်ကြီးချုပ်ခမ်းနဲ့ဆက်သွယ်စကားပြောရုံနဲ့ထိရောက်တဲ့တိုးတက်မှုသိမရှိနိုင်ပါဘူး။ဒါလို့မြင်ရတဲ့အကြောင်းတစ်ခုကဘိုင်ဒန်နဲ့ခမ်အကြားဆက်သွယ်စကားပြောတာကျွန်တော်တို့မတွေ့ရသေးသလိုဒါကအမေရိကန်တွေနဲ့ပါကစ္စတန်နဲ့ဆက်ဆံရေးအတော့ကိုအဆင်မပြေဘူးဆိုတာကိုအချိန်တော်ကြာရှုမြင်ထားတာကြောင့်ပါဒါပြင်အင်မရန်ခမ်နဲ့ဘိုင်ဒန်ဖုန်းဆက်စကားပြောလို့ပါကစ္စတန်ကိုကြီးနက်သွားအောင်ဒါမှမဟုတ်အခွင့်အထူးပေးတာမျိုးဖြစ်မှာကိုလည်းအမေရိကန်ရာရှိတွေကမလူလားကြဘူးလို့ကျွန်တော်ထင်ပါတယ
်ပါကစ္စတန်နိုင်ငံအတွက်ကတော့အမေရိကန်ကအိန္ဒိယနဲ့ဆက်ဆံရေးတိစောက်တာကိုပုံစံတစ်မျိုးတည်းနဲ့ပဲမြင်နိုင်တယ်လို့Chatham House အဖွဲ့ကရှာဤကပြောပါတယ
် This is a zero sum game
ပါကစ္စတန်အတွက်ကဘလို့မှတီးမခံနိုင်တဲ့ကိစ္စပါအိန္ဒိယနဲ့ပုံနေတာကပါကစ္စတန်ကိုဆန့်ကျင်တာဆိုတဲ့အဓိပ္ပာယ်ဖြစ်နေတာပ
ါခေါင်းဆောင်တွေရဲ့တွေ့ဆုံမှုတွေကအိန္ဒိယအမေရိကန်နိုင်ငံဆက်ဆံရေးအတွက်မျက်နှာစာသစ်စတင်ရရောက်ပြီးပါကစ္စတန်နိုင်ငံအနေကတော့ဘေးဘန်းအဆင်ဆောင်နဲ့ပဲစောင့်ကြည့်တဲ့အခြေအနေမျိုးဖြစ်နေတာပါရှင
်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမှုရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးမက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်ဒေတာရင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်ထိုင်းနိုင်ငံကဗုဒ္ဓဘာသာတန်ဃာတော်တချို့ဟာCOVID-19 ကပ်ဘေးရောဂါပိတ်အတွင်းစားဝတ်နေရေးအခက်တွေ့ကြတဲ့တကာတကမတွေအတွက်ထရက်ကားတစ်စီးနဲ့လှည့်ပြီးချက်ပြုတ်ပြီးစားတောက်ဆရာတွေကိုလိုက်လံလှူဒန်းဝင်းငှပေးနေပါတယ်ဒီအကြောင်းကိုတော့ Writers သတင်းဆောင်ပါကိုအခြေခံပြီးမက်ခွာညိုပြောပြပေးပါမယ်ရှင
်ယဟန်ပြူရီနဲ့စေရနာဝန်ထမ်းတွေဟာတကူရေးကာကွယ်ရေးဝတ်စုံ PPE တွေဝတ်ဆင်ကောက်ကွင်းထဲမှာသုံးတဲ့ရင်မှာနောက်တွဲတက်ပြီးဟင်းသီးဟင်းရွက်အိတ်တွေအပြည့်တင်ပြီးဘန်ကောက်မြို့ပြင်ကဆင်းရဲသားရွာကလေးစီခရီးနှင်နေရကြတာပါသူတို့ရဲ့ထရက်ကားလေးဟာအရင်ကလမ်းမှာဈေးလိုက်ရောင်းတဲ့ထိုင်းကုံစိန်လှဲလေးတွေလိုဒီဇိုင်းမျိုးဖြစ်ပြီးနောက်တွဲရင်ရဲ့ဘေးပတ်ချက်လဲမှာလှူဒန်းဝင်ငှမဲ့ပစ္စည်းတွေနဲ့ကုံစိန်တွေကိုချိတ်ဆွဲထားပါတယ်ဥဆောင်တန်ကတော့တက်တော်28နှစ်အရွယ်အရှင်ပွန်ချိုင်းခပ်မဲလီဖြစ်ပါတယ်သူကလွန်ခဲ့တဲ့လနေငယ်ကလေးကသူတရင်300တိရိပွန်တမနမစ်ဖုန်ကြီးကျောင်းနာပတ်ဝန်းကျင်ကအိမ်နောက်စုတွေကိုလိုက်ပြီးကိုရိုနာဗိုင်းရပ်စ်မရှိစမ်းသပ်တဲ့ပစ္စည်းလေးတွေဝေရင်းနဲ့ဒီလိုလုပ်ဖို့အကြံပေါ်ခဲ့တာပါ
စဘာဝကနံပါတ်ကနေကရဒူဖွန်แล้วก็จํานวนที่เราเข้ามาแจกเนี่ยคาดว่าเราน่าจะแจก
ဒီဝစ်စင်တာမှာရှိတဲ့အခြေခံပစ္စည်းအလုံးဖုန်ကြီးတို့ drop ပေါ်မှာရှိတယ်လို့ပြောနိုင်ပါတယ်တခြားလူတွေလိုပဲဖုန်ကြီးလဲ virus ကူမာကိုကြောက်တာတော့အမှန်ပါပဲဒါပေမဲ့လေပြောရမယ်ဆိုရင်ဘုန်းကြီးအနေနဲ့ကတော့ဒုက္ခရောက်နေသူတွေကိုအကူအညီမပေးနိုင်ပါဘူးဗိုင်းရပ်စ်အကူခံရမှာတဲ့ပိုဆိုးရင်နဲ့
တကားတကမတွေထမင်းတနက်ဝဝလင်းလင်းစားရတယ်ဆိုရင်ကိုပဲကိုတော့အတွက်စိတ်ချမ်းသာလှပါပြီလို့လည်းအရှင်ပွန်ချိုင်းကမိန့်ပါတယ်တန်ကားတော်တွေဟာတနင်္ဂနွေနေ့တိုင်းကုံစိမ့်လဲတစည်းနဲ့ခောက်တုတ်ခောက်ပြန်ပစ္စည်းတယ်လိုက်သွားလူလိုက်လုပ်ငန်းအတွက်တန်ကားတော်6ပါးလောက်နဲ့စေရနာဝန်ထမ်းတကားတကမတွေကလည်းဝိုင်းပြီးတော့ကူညီလှုပ်ဆောင်ပေးနေတာပါအရှင်ပွန်ချိုင်းကသူတို့ကားလေးကတနစ်ထွက်ရင်လူပေါင်းရာကျော်အတွက်ထောက်ပံ့ပေးနိုင်တယ်။တစ်လအတွင်းမှာလူထောင်ကျော်ကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့မိန့်ပါတယ်။လှူဒန်းရမယ့်ရက်ွက်ကိုရောက်တဲ့အခါမှာလူတွေစုလာပြီးဆိုရင်လူတစ်ယောက်ကိုပစ္စည်းအိတ်5မျိုးယူဖို့ခွင့်ပြုပါတယ်။အသင့်ထည့်ပေးထားပြီးသားအိတ်တွေထဲမှာခရမ်းကျင်သီး၊ဖယုံသီး၊ကြက်သွန်နဲ့ငရုတ်သီးတွေနဲ့အတူတခြားလိုအပ်ပစ္စည်းတွေဖြစ်မဲ့ပကံစည်းစက်ပြာ၊စံနဲ့ကြက်ဥလိုပစ္စည်းတွေလည်းပါပါတယ်
။ကောไผหายหิวครับงานก็ตกงานนะครับ
พี่ซ้อเสี่ยฤาก็2เย็ดสาหลอกด้วยยาไปจนเอาเลุเล่แม่ผิดนี่ล่ะก็ตะเน็ดหลอกชื่อนี่ภิรนอกถัดเลยอลุเปลี่ยนลงหน่ายแม่ลั้นซะไม่มีได้หร
อถ้าก็ตะยกกบาแลขี้เดกามองเกเรมอนทรีบุนติยับก็เปล่าล่ะบาตะดิ้นปัสเซนไดมาอะရှင်ปွန်ชายนูอภเวก็หลู่ร้านเนี่ยปิซี้ตันโบหาอเนซงบัด5,000อเมริกันดอลลาร์1,500วินจินชีบาเดดีกองจ้าซี้ฤาတွေကိုอสะใบมาตันการอฤาက သူတို့မှာရှိတဲ့ဝတ္ထုငွေနဲ့စိုက်ထုတ်ဝင်ငါခဲ့ပေမဲ့တယောက်စကားပြောစံကြတဲ့လူတွေကလည်းအလှငွေထည့်ဝင်လာကြပါတယ်။ထိုင်းနိုင်ငံမှာကန့်သက်စည်းကမ်းတွေဖြည့်လျှော့ပေးနေပြီးစီးပွားရေးပြန်လည်ထူထောင်ဖို့ဆောင်ရွက်ချက်တွေညှိနှိုင်းဆောင်ရွက်နေချိန်မှာအခုလိုတန်ခါတော်တွေအစပြုလှုပ်ဆောင်တဲ့အလှကလေးဖြစ်လာခဲ့တာပါ။ဒါပေမဲ့လည်းနိုင်ငံဟာအခုထိကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအဆိုးဆုံးအခြေအနေကိုရင်ဆိုင်တိုက်ဖြတ်နေရတော့မှာပဲ။ထိုင်းနိုင်ငံမှာအခုချိန်ထိကိုဗစ်ရောဂါကူးစက်ခံစားရသူတသန်ခွဲနီးပါးသေဆုံးသူ1000ခွဲလောက်ရှိပြီးအများစုကအေပြီလနောက်ပိုင်းမှာဖြစ်တာပါ။
တပိုက်တမ်းစထာနကာထားရယုံဝန်နီးတိလောက်ရင်ကြည့်မရ
လူတွေပြန်ပြီးရည်နိုင်ပြုတ်နိုင်လာကြပြီဆိုမှပဲဘုန်းကြီးတို့ရဲ့ဒီအလုတ်တာဝန်ကိုအဆုံးသတ်မှာပါ။
အရှင်ပုံချိုင်းကဒီလိုသာမိန့်ကြပေမဲ့လည်းတကယ်တော့သူတို့เจ้าအနေနဲ့ဘယ်လောက်ကြာကြာဆက်ပြီးဒီလိုလှူဒန်းပေးဝေနိုင်မလဲဆိုတာကိုတော့သိပြီးမသေးကြပါဘူး။ဒါပေမဲ့လည်းသူ့ဘဲအချိန်မှရရမယ်ဆိုတာကိုတော့သူ့အလိုလိုသိလာလိမ့်မယ်လို့အရှင်ပုံချိုင်းကမျှော်လင့်နေပါတယ်ရှင်။
မခွာညူပြောပြပေးခဲ့တာပါရှင်။ထိုင်းဘက်မှာတရားမဝင်လှုပ်သားတွေကိုအထောက်ထားလက်မှတ်ထုတ်ပေးမယ်ကြောင်းပြောပြပါမယ်။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကပ်ရောဂါကာကွယ်ရေးထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အထောက်ထားမရှိတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယား၃နိုင်ငံကလှုပ်သားတွေကို2023ခုနှစ်အထိအလုပ်လုပ်ခွင့်ရှိတဲ့အထောက်ထားလက်မှတ်တွေထုတ်ပေးဖို့ထိုင်းအစိုးရကစက်တင်ဘာလ28ရက်နေ့မှာအတည်ပြုပေးလိုက်ပါတယ်။ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကဲ့ရောဂါကာကွယ်ရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုတ်သမားဝင်ကြီးကအထောက်ထားမဲ့တွေကိုအလုတ်လုပ်ခွင့်လက်မှတ်တွေထုတ်ပေးဖို့တောင်းဆိုထားချက်ကိုထိုင်းအစိုးရကခွင့်ပြုပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ကပတ်ဦးတင်ခရယောကကိုဝန်တန်ဒီဖြစ်နေတဲ့ကာလမှာထိုင်းနိုင်ငံမှာရောက်ရှိနေပြီးတော့မြန်မာကမ္ဘောဒီးယားလာအိုအဆရှိတဲ့ပုဂ္ဂိုလ်များအဆောင်ဆောင်ဆောင်ဆိုင်ဆိုင်ဆိုင်နဲ့ပြည်လက်တာတို့ဒီကုန်ဆုံးသွားတာလို့ဆိုရင်သူကဖြစ်ချုပ်ကြည့်ရတာမှန်လို့လေလုတ်သားကိုလည်းပြန်ရသလိုပြီးရင်ဒီလူကားလေးစီရနေမှာအခုတက်တန်းထိုးတဲ့ကလာစိတ်ချနေပတ်တိုင်မျိုးရရှိရမယ်ရေးကြည့်ရလေအရင်များယူပါခင်ဗျနံပါတ်၁ကသူ့ရဲ့စီပွားရေးကုန်ဆုံးလုပ်မှုကိုမကျက်စင်သွားရအောင်လက်ရှိရောင်းနေပြီးကျရှေ့ပြောင်းလို့ဒီမားတွေအလုံးပြန်ထင်ပေးရတာနံပါတ်၂ကသူကဖြစ်ချုပ်တယ်လို့ကဘာကိုကြီးညာပြီးမှလို့အပြည့်လိုအပ်တဲ့ဗန်းနံကြီးတွေရအောင်ဆက်ဖို့လေလမ်းကြောင်းလည်းတခုပါနေလို့ကျွန်တော်တတ်ပါတယ်ခင်ဗျာ
ကိုဗစ်ဒုတိယလိုင်းဖြစ်တုန်းကလည်းအခုလိုမျိုးပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်အထောက်ထားလက်မှတ်တွေကိုထုတ်ပေးဖို့ပထမအကြိမ်ဖြစ်ခွင့်ပြုပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကလည်းမြန်မာလုပ်သားတွေတိတ်နေချီပြီးအထောက်ထားတွေလုပ်ခဲ့ပါတယ်အခုလုပ်ပေးမယ့်အထောက်ထားလက်မှတ်ကတော့2023ခုနှစ်ဖေဖော်ဝါရီလလည်းအထိအလုပ်လုပ်ခွင့်ရမှာဖြစ်ပါတယ်အထောက်ထားလက်မှတ်မရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလက်မှတ်ထုတ်ပေးမယ့်အစီအစဉ်ဟာအကျိုးရှိပါတယ်ဆိုပြီးဦးအောင်ကျော်ကတော့ဆိုပါတယ်
ရမွန်နေတဲ့မှာဘာသာဆက်ကမှမရှိရင်လှုပ်ရှင်ရလဲဟိုနည်းနည်းအစိုးရတက်မှတ်ထားတဲ့နှိမ့်ကြီးမပြီးပဲနဲ့ခင်းတယ်လို့ခိုင်းခင်းတယ်လို့လောက်ကမျိုးဖြစ်နေတဲ့အတွက်ကြောင့်ဒါအကျိုးမြတ်ရှိပါတယ်
ထိုင်းနိုင်ငံတွင်ရောက်ရှိနေပြီးသားအထောက်ထားမဲ့တွေအတွက်လာမယ့်အောက်တိုဘာလကစပြီးလက်မှတ်တွေကိုစတင်လုပ်ပေးမှာဖြစ်ပါတယ်ဒီအထောက်ထားလက်မှတ်တွေဟာနေမြေတစ်ခုနဲ့တစ်ခုဖြတ်ကျော်သွားလာခွင့်တော့မရှိပါဘူးထိုင်းအစိုးရကတော့ကိုဗစ်ကပ်ဘေးကြောင့်ကျဆင်းနေတဲ့စီးပွားရေးကိုနလန်ထူနိုင်ဖို့အတွက်အော်တိုဘာလာကစပြီးကူးစက်မှုတွေထိန်းချုပ်နိုင်တဲ့ပြည်နယ်တချို့မှာဖြေလျှော့မှုတွေလုပ်ဖို့ရည်မှန်းထားပါတယ်။လာမယ့်2022ခုနှစ်နှစ်စကစပြီးမြန်မာအပါအဝင်အိနီနာချင်းနယ်စပ်တွေကိုပြန်ဖွင့်ဖို့လည်းပြင်ဆင်ထားပါတယ်ရှင
်။ VOA American and ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE C
CHANNE ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American တန်ရုပ်တန်နဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American တန်ရဲ့2021ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အင်ကာညာချန်ဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမယ့်အကြောင်းအရာကတော့
မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးအစွမ်းကုန်ကူညီသွားမယ်။မြန်မာဒီမိုကရေစီကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးစုမဆိုအယူရှိဆိုးအပါအဝင်ကိုရီးယား
ပြပေးလိုပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှသမ္မတဂျိုးဘိုင်ဒန်အစိုးပြုထားတဲ့ဒေါ်လာ1 trillion သုံးဆွဲရေးအခြေခံအဆောက်အုံဥပဒေချမ်းကိုဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာထားပါတယ်။တချိန်တည်းမှာသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အဓိကအစီအစဉ်ဖြစ်တဲ့လူမှုအသုံးစရိတ်ဒေါ်လာ 3.5 trillion သုံးဆွဲရေးဥပဒေချမ်းကိုလည်းမဲခွဲနိုင်အောင်စဉ်းစားဖို့ပြောဆိုနေတာပါ။မီရှယ်ကွင်းရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင်။
Good morning, everyone.
အမေရိကန်ပြည်ထောင်စုမှသမ္မတဂျိုးဘိုင်ဒန်ဆိုပြတဲ့ပြည်တွင်းစီစဉ်နေပေါ်လွှတ်တော်ကဘလောက်ထိထောက်ခံတယ်လဲအဓိကစမ်းသပ်မဲ့သတင်းပတ်ဖြစ်နေပါလေ။လမ်းတွေတံတားတွေနဲ့တခြားစီမံချက်တွေပေါ်ပါတီနဲ့စလုံးဆိုပြတဲ့အခြေခံစောက်မွမ်းမံရေးဥပဒေချမ်းကိုကြာသပတေးနေ့မဲခွဲကိုညှိနှိုင်းနေပါလေ။ဒီမိုကရက်ပါတီအတွင်းတိုးတက်တဲ့အမြင်ရှိသူတွေကတော့သမ္မတဘိုင်ဒန်ဆိုပြတဲ့ပုံမှန်ကောင်းမွန်အောင်ပြန်လည်တည်ဆောက်မယ်ဆိုတဲ့ဒေါ်လာ 3.5 trillion သုံးဆွဲရေးလူမှုအသုံးစရိတ်ဥပဒေချမ်းကိုပါမဲခွဲဖို့တောင်းဆိုနေပါတယ်။ 3.5 trillion သုံးဆွဲရေးဥပဒေချမ်းကိုမစင်စားဘူးဆိုရင်ဒေါ်လာ 1 trillion သုံးဆွဲရေးဥပဒေချမ်းကိုလည်းမဲမခွဲသင့်ဘူးဆိုပြီးပြောဆိုနေကြတာပါ။ဒါပေမဲ့လည်းသုံးစရိတ်နဲ့တဲ့ဥပဒေချမ်းကိုပထမမဲခွဲမဲ့ပုံရှိပြီးပို့ပြီးတော့သုံးဖို့လိုတဲ့ဥပဒေချမ်းမှာဘာတွေလျှော့ချမလဲအသုံးစရိတ်ကိစ္စကိုဆက်ပြီးတော့ညှိနှိုင်းနေကြပါလေ။အောက်လို့တော့ဥက္ကဋ္ဌနန်စီပလိုစီကABC ရုပ်သံကိုခုလိုပြောပါရက
် But this isn't about moderates versus progressives.
ဒီကိစ္စကသဘောထားမတင်းမာသူတွေနဲ့ progressive တွေကြားအငင်းပွားရမယ်ပဋိပက္ခမဟုတ်ပါဘူး။အားလုံးကိုကြည့်ရင်ကျမတို့လွှတ်တော်အဖွဲ့အစည်းတစ်ခုလုံးတချို့ကလွဲလို့အများစုကဂျိုးဘိုင်ဒန်ရဲ့မျှော်မှန်းချက်တွေကိုလက်ခံကြပါရယ်။ကျမတို့ဒီဥပဒေချမ်းကိုအတည်ပြုပါမယ်။ရှေ့ကိုဆက်သွားနိုင်အောင်ဒီသတင်းမှထဲမှာလုပ်ပါမယ
်။ဒါပေမဲ့လည်းတခြားကိစ္စတစ်ခုကတော့အော်တိုဘာသာလေမှာအမေရိကန်ဆိုးရသုံးစိတ်ပြတ်တော့မယ်အရေးရှင်းဆိုင်နေရတယ်ဆိုပြီးသတင်းတွေထွက်လာပါတယ်အစိုးရချင်းငွေရယူနိုင်တဲ့အကန့်အသတ်ကိုလွတ်တော်ကတိုးပေးရပါလိမ့်မယ်ဒါမှအစိုးရတည်ပြထားတဲ့စီရေးလူမှုဖွံ့ဖြိုးရေးကိစ္စတွေအပါအဝင်သုံးရမယ့်ကိစ္စတွေတော်တော်များများငွေချေးယူသုံးဆွဲနိုင်မှာပါပြီးခဲ့တဲ့သတင်းပတ်ထဲကပဲလူနည်းစု Republican ခေါင်းဆောင် Mitch McConnell ကအစိုးရငွေချေးယူသုံးဆွဲနိုင်တဲ့ပမာဏထပ်တိုးဖို့အရေးမှာဒီမိုကရက်တစ်ကို Republican တွေကမကူညီနိုင်ဘူးဆိုပြီးပြောဆိုနေပါတယ်။ဒေါ်လာ3 trillion ကျွဲသုံးဆွဲမဲ့ဥပဒေချမ်းကိုတောင်းမှ Republican တွေသဘောမတူတဲ့ကြားကိုယ့်ဘာသာတည်ပြုကိုစဉ်းစားနေချိန်မှာအစိုးရသုံးစိတ်ကိစ္စလဲကိုယ့်ဘာသာဆက်ပြီးလုပ်တင်တယ်လို့တောင်းမှ Mitch McConnell ကဝေဖန်ပြောခဲ့တာပါ
။ Don't play Russian roulette with our economy. Step up.
ဒီတောင်းထည့်ပြီးကန်ဆိုးကန်ကောင်းမောင်းခလုတ်ဆွဲကစားတဲ့အန်ဒီအကြီးတဲ့ရုရှားရူလက်ကစားနည်းတစ်မျိုးနဲ့ကျွန်တော်တို့စီးပွားရေးကိုမကစားစေချင်ပါဘူး။တနှစ်ပတ်လုံးတောက်လျှောက်စီစဉ်ခဲ့တဲ့လိုအပ်တဲ့အသုံးစရိတ်တွေကာမိအောင်အစိုးရရဲ့ငွေချေးယူနိုင်တဲ့ပမာဏကိုထပ်တိုးမြင့်နိုင်အောင်ဆက်လုပ်ရပါလိမ့်မယ်
။တကယ်လို့လွတ်တော်ကသာသုံးစရိတ်ဥပဒေချမ်းကိုဒီတစ်ပတ်တည်းအတည်ပြုမပေးဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းအဖြစ်ရပ်ဆိုင်သွားနိုင်ပါလေ။အထက်လွတ်တော်ကတော့အောက်လွတ်တော်ရဲ့အတည်ပြုချက်နဲ့အစိုးရငွေချေးသုံးစွဲနိုင်တဲ့ပမာဏကိုတို့ပေးမဲ့ဥပဒေချမ်းအတည်ပြုပေးဖို့စဉ်းစားနေပါတဲ့ဒီလိုအတည်ပြုမဲ့အစိုးရသုံးစိတ်တွေထဲမှာတဘောဝဘေးရန်တွေရင်ဆိုင်ရတဲ့သူတွေကိုကူညီထောက်ပံ့ရေးနဲ့အာဖဂန်ဒုက္ခသည်တွေကိုကူညီရေးကိစ္စတွေပါဝင်ကြောင်းပါခင်ဗျာ
ဦးသိန်းထက်ဦးပါရှင်အင်ကာညာချန်ဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ
ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာ NUG ကိုကိုးစားပြုပြီးတရားဝင်တွေ့ဆုံဆွေးနွေးခွင့်လမ်းကြောင်းတစ်ခုရသွားတယ်လို့ပြောကြပါတယ်။သူတို့ရဲ့အဓိကတာဝန်တွေနောက်လက်ရှိဘာတွေလှုပ်ဆောင်နေပြီးအခက်အခဲတွေကရောဘာတွေများရှိနေပါသလဲ။UK ဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာတက်ကိုကိုတောင်ကိုရီးယားဆိုင်ရာ NUG ကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းတို့ကိုကိုကျော်ကျော်သိမ်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါက်တာတက်ကိုကိုဥယျာဉ်နိုင်ထွန်းအခုလို့ view ဆွေးနွေးခန်းအစီအစဉ်မှာအချိန်ယူပြီးတော့ပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဆိုတော့ပထမဆုံးကျွန်တော်ဒေါက်တာတက်ကိုကိုနဲ့စားလိုက်ပါမယ်။ဒေါက်တာတက်ကိုကိုကUK နဲ့ Ireland ပေါ့နော်ကျွန်တော်တို့ England လို့ပြောမလား UK လို့ပြောမလားဒီဒေါက်တာတက်ကိုကိုကပို့သိပါမယ်ဒီ England ဘက်က England ဘက်မှာဂျာကာလာမြို့သားညွေဆိုတဲ့ NUG ရဲ့ပူဇော်လေအနေနဲ့လုပ်နေတယ်လို့ကျွန်တော်သိထားပါတယ်ကိုရီးယားနိုင်ငံကတော့တောင်ကိုရီးယားမှာလို့ကျွန်တော်သိထားပါတယ်ဆိုတော့ဒေါက်တာတက်ကိုကိုအဲ့ဒီမှာဒေါက်တာတက်ကိုကိုအနေနဲ့ကဒီဘယ်လိုအတိမတ်ပြုမှုမျိုးကိုရထားပါလဲခင်ဗျာ
ဟုတ်ကဲ့ခုနကျွန်တော်မေခွန်းလေးကိုပြန်ဖြေလို့ရှိရင်အင်္ဂလန်ဆိုတာကတိုင်းဟိုပါဘောနော် state တခုလိုမျိုးပေါ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်အင်္ဂလန်နဲ့တူတူဘာရှိလဲဆိုရင် Northern Ireland ရဲ့ Wales ရဲ့ Scotland ရဲ့ဆိုပြီးရှိပါတယ်အဲ့ဒါကိုစုပေါင်းပြီး United Kingdom of Great Britain and Northern Ireland လို့ခေါ်ပါတယ်ပြီးတော့နောက်တစ်ခုကတောင်ပိုင်း Ireland the Republic of Ireland တီးသတ်လွတ်လပ်တဲ့နိုင်ငံပါအဲ့တော့အခုလောလောဆယ်တော့ကျွန်တော်တို့ခံထားတာ United Kingdom of Great Britain and Northern Ireland ကိုခံထားပါရတယ်။ကျွန်တော်တို့ဟို Ireland ကိုတော့ကျွန်တော်တို့ကအမြဲတမ်း Ireland ဆိုတာအမြဲတမ်း UK လက်အောက်ခံမဟုတ်တော့냐လေ UK နဲ့တော်တော်လေးနီးကပ်တဲ့အတိုင်းမျိုးဖြစ်တဲ့အတွက်အဆင်လာရတော့ပေါ့နော်အရင်ကတတ်အမှတ်ကြီးနေဆိုရင်တော့အဲ့လိုပဲတွဲခံပါတယ်။အဲ့တော့အခုတော့ကျွန်တော်တို့တော့ Ireland ဘက်ကိုတာဝန်ပေးထားခြင်းမရှိပါဘူ
း။ဟုတ်ပါစေ
ပေါ့နော်။ပြီးတော့ဟုတ်ကဲ့ Northern Ireland တွေ့ပါပါတယ်ကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းလည်းပြေးမယ်လို့ကျွန်တော်မျှော်လင့်ပါတယ်ပေါ့နော်အခုကျွန်တော်တို့ခန့်ထားတာ2ယောက်ဖြစ်ပါတယ်အကိုကြီးဥမမောင်အောင်နဲ့ကျွန်တော်လည်း2ယောက်ဖြစ်ပါတယ်ဘာလို့2ယောက်ခန့်ထားလဲဆိုတော့ကျွန်တော်တို့ဒီမှာလှုပ်ဖို့ဟာတွေတော်တော်များတယ်ပေါ့နော်ပြင်ဒီမှာ community တွေကလည်းအများကြီးရှိတယ်ဟိုကချင်ကြရပြင်ချင်းမွန်ရခိုင်ရှမ်းပေါ့နော်ပမာရောပါပါတယ်ပြီးလို့ရှိရင်ဟိုလာတဲ့လူတွေကလည်းအမျိုးမျိုးပေါ့နော်အလွာအသေးသေးအမျိုးမျိုးရှိတယ်ပြီးလို့ရှိရင် Rohingya တွေလည်းရှိတယ်မြန်မာ Muslim တွေလည်းရှိတယ်အဲ့ဒါလေးနဲ့အားလုံးကျွန်တော်တို့ချိတ်ဆက်ပြီးတော့အားလုံးလှုပ်ဆောင်မှာဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ NUG ရဲ့ဟိုပါပေါ့နော်ဒီကိုယ်စားလှယ်အနေနဲ့ကတော့ English ဟို UK အစိုးရနဲ့ကျွန်တော်တို့တိုက်ရိုက်ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်တော့ဖြစ်ပါတယ
်ဆိုတော့ကိုဟုတ်ကဲ့ဒေါက်တာတက်ကူကူတို့ကို UK အစိုးရကဘယ်လိုသိမှတ်ပြုထားလဲဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NUG ကသူတို့ခန့်တဲ့အကြောင်းလမ်းပြီးအကြောင်းကြားပါတယ်ကျွန်တော်တို့ကလည်းအကြောင်းကြားပါတယ်ကျွန်တော်တို့ခန့်တဲ့အကြောင်းအခုသူကျွန်တော်တို့ကတော့ပြန်ပြီးသူတို့ကဟွာပေါ့နော်ဟိုအကြောင်းကြားစာရပါပြီသူတို့ဟိုလက်ခံတဲ့အကြောင်းပေါ့နော်ဒါပေမဲ့ဟိုလိုမျိုးကြီး UK ဆိုရတော့အမှန်တိုင်းပြောရရင်သူတို့ကဟိုအခုလောလောဆယ်မှာတော့ NUG ဆိုရတော့လုံးဝအတိမတ်ပြုတယ်လို့မကြေညာပါဘူးသူကနောက်လာမဲ့အစိုးရအနေနဲ့ပဲသူတို့တတ်မှတ်ထားတဲ့သဘောရှိပါတယ်ပြီးလို့ရှိရင်ပူပေါင်းဆောင်ရွက်မယ်ပေါ့မြန်မာပြည်ဒီမိုကရေစီအရေးအတွက်ပေါ့အခုလောလောဆယ်သူတို့ကပြောပါတယ်ရန်ကုန်မှာထားတဲ့တိုင်ရုံကတဲ့တိုင်းပြည်အနေနဲ့ထားတာပါအစိုးရအနေနဲ့ထားတာမဟုတ်ပါဘူးလေရန်ကုန်မှာတိုင်ရုံထားခြင်းအဖြစ်စကားစာကိုအတိမတ်ပြုတာမဟုတ်ပါဘူးလို့သူတို့ပြောထားပါတယ
်ဟုတ်ကဲ့
ခုလေကျွန်တော်တို့ ਨੇ ဆက်သွယ်ရပါပြီကျွန်တော်တို့လက်ခံရရှိသူတို့ကျွန်တော်တို့ကိုခန့်တာကိုလက်ခံရရှိကြအောင်ရှေ့ဆက်ပြီးတော့သူတို့ ਨੇ တွေးဆဆွေးနွေးဖို့ရှိကြအောင်ကျွန်တော်တို့အကြောင်းပြကြပါ
ဘူးဩဟုတ်ပြီဆိုတော့ကိုရနိုင်ထွန်းရဲ့တောင်ကိုရီးယားမှာရောကိုရနိုင်ထွန်းကဘယ်လိုမျိုးအတိမတ်ပြုမှုရထားပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကိုဒီကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ကျွန်တော်ကိုမြန်မာညီအစ်ကိုရဲ့နိုင်ငံရေးဝန်ကြီးကိုရင်ကနေပြီးတော့ခန့်လွာကိုရရှိပြီးတဲ့အချိန်မှာကိုရီးယားသမ္မတတင်ပြတော်နဲ့ကိုရီးယားနိုင်ငံရဲ့ဌာနကိုကျွန်တော်ရဲ့ခန့်လွာရကိုကျွန်တော်လှမ်းပြီးတော့အကြောင်းကြားခဲ့ပါတယ်အီးမေးလ်နဲ့ပို့လို့ခုနဲ့လည်းပြေပို့ခဲ့ပါတယ်ပြေပို့ခဲ့ပြီးတော့ရက်သက်သက်ပတ်တစ်ပတ်လောက်လည်းကြာလဲကြာတော့ကျွန်တော်ကိုကိုရီးယားနိုင်ငံရဲ့လွှတ်တော်နိုင်ငံရေးရာကော်မတီရဲ့ဥက္ကဋ္ဌအနေနဲ့ပြီးတော့ကျွန်တော်ခေါ်တွေ့ပါတယ်ခေါ်တွေ့ရတဲ့အချိန်မှာကျွန်တော်ရဲ့ခန့်လွာကိုသူကလက်ခံပြရှိယူပါတယ်ယူပြီးတော့ကျွန်တော်တို့ NUG အစိုးရကိုကိုရီးယားအစိုးရအနေနဲ့ဒီအတူတူကဒီမြန်မာဒီမိုကရေစီရေးအတွက်လက်တွဲပြီးတော့လှုပ်ဆောင်သွားပါမယ်လို့လည်းတရားဝင်ကြီးညာပြီးသားဖြစ်ပါတယ်။မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးတော့အစွမ်းကုန်ကူညီသွားမယ်။မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးစုမစို့ NGO ဆိုတာအပါအဝင်ကိုရီးယားအစိုးရအနေနဲ့အင်တိုက်အားတိုက်နဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကျွန်တော်တို့ကခရီးစကားပြောကြားခဲ့ပါတယ်
။ဟုတ်ဆိုတော့ကျွန်တော်အခုဒေါက်တာတက်ကိုကိုနဲ့ကိုရီးယားနိုင်ငံရှင်းပြတာကိုကျွန်တော်နားလည်တာက လား NUG ကနေပြီးတော့ဒီဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကို NUG ရဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်ပြခန့်ရဲ့အကြောင်းဒီမှတ်ပြုလာထုတ်ပေးလိုက်တယ်။အဲ့ဒါကိုသူတို့သက်ဆိုင်ရာနိုင်ငံတွေလွှတ်တော်တွေစီကိုသက်ဆိုင်ရာပုဂ္ဂိုလ်တွေကနေပြီးတော့ပို့လိုက်တယ်။ပို့လိုက်တဲ့စီမှာသူတို့စီကနေပြီးတော့အခုလိုအကြောင်းပြန်ကြားချက်တွေပြန်လာတာပေါ့နော်
။ဟုတ်ပါတယ်။
ဆိုတော့ကိုတော်တော်သက်ကိုကိုအခုလိုမျိုးဟလာဒီခုနလိုဟို UK ညောင်ပိုင်းအိုင်ယာလန်ကိုယ်စားလှယ်ပြ NUG ကိုယ်စားလှယ်ပြအတိမတ်ပြုတ်ပြီးတော့လုံခွင့်ရတာကဒေါ်တော်သက်ကိုကိုတို့အခုလှုပ်ဆောင်နေတဲ့လှုပ်ရှားမှုเนาะဒေါ်လာရေးလို့ပြောကြတယ်လှုပ်ရှားမှုအတွေ့ဘယ်လိုမျိုးအထောက်အကူပြုတယ်လို့မြင်ပါတယ်လေခင်ဗျဟ
ုတ်ကဲ့အရင်ကောက်တဲ့မေးခွန်းပါအဲ့ဒါဘယ်လိုလဲဆိုအရင်တော့ကတော့ကျွန်တော်တို့တွေကမြန်မာ community ပေါ့เนาะဒီတိုင်းပြည်မှာရောက်နေတော့မြန်မာတိုင်းရင်းသားတွေစုဖွဲ့ထားတော့မြန်မာလူမျိုးဟိုမြန်မာပြည်ပွားတွေစုဖွဲ့ထားတော့အဖွဲ့အစည်းတွေနေအနေနဲ့ပဲကျွန်တော်တို့ကဟိုပြည်သူလူထုတရက်အနေနဲ့ပဲကျွန်တော်တို့ British အစိုးရကိုဟိုဟိုပါပေါ့နော်ဟိုတွန်းအားပေးတာတို့เนาะအကြောင်းကြားတာတို့တက်ဆိုင်ရာပါလီမန်အမတ်တွေကိုအကြောင်းကြားတာတို့အဲ့လိုလုပ်ခွင့်ရခဲ့ပါတယ်ဒါပေမဲ့လည်းအဲ့လိုလုပ်တာကြတော့ပြည်သူတယောက်အနေနဲ့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့က position လေးတစ်ခုရပါတော့ပေါ့
ဟုတ်ကဲ့
ဒါတို့မဟုတ်ပါဘူးတောင်းနေရတာပါအဲ့ဒီဟာလေးရှိတော့ကျွန်တော်တို့ပြောတာဒီ NUG ရဲ့ voice ဖြစ်တယ်ဆိုတာကိုသူ recognize လုပ်ရပါတယ် channel တစ်ခုပေါ့ကျွန်တော်တို့ဒီဟိုတရားဝင်ကျွန်တော်တို့သူတို့ ਨੇ တွေးဆဆွေးနွေးခွင့်ရတဲ့ chance ကို NUG ကရရှိပါတယ
်ဟုတ်ကဲ့ခင်ဗျကိုရန်နှထုံးရောဒီပုံမှာဘယ်လိုမြင်တယ်လဲဘယ်လိုအထောက်အကူဖြစ်စီတယ်လို့မြင်ပါတယ်လေ
ဟုတ်ကဲ့အရင်တော့တော့ဒီဆိုဆရာဆရာဒေါက်တာတက်ကူကပြောခဲ့လို့ပဲကျွန်တော်တို့ကကိုရီးယားနိုင်ငံမှာရှိတဲ့မြန်မာ activity ပေါ့ဗျာမြန်မာဒီမူစီကြီးအတွက်တက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့ကျွန်တော်တို့ကဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်ခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့ရဲ့နိုင်ငံခြားဝန်ကြီးနာတွေပြီးတော့ NUG ရဲ့ကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်အဖြစ်ခန့်လိုက်တဲ့အခြေအကြောင်းကိုကျွန်တော်တို့ကကျွန်တော်တို့ဒီမိုကရေစီရေးအတွက်ကျွန်တော်တို့ NUG အစိုးရအတွက်ကျွန်တော်တို့လွတ်ဆောင်နေတဲ့လုပ်ငန်းစဉ်ဒီကိုရီးယားနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့မြန်မာအစိုးရဖြစ်တဲ့ NUG ရဲ့ဂျားထဲမှာကျွန်တော်တို့ကပေါင်းမှုစရာတစ်ခုတစ်ခုဖြစ်သွားပါတယ်။ရင်းရတဲ့ဆိုင်ကျွန်တော်တို့ကအစိုးရကိုစားပြောရေးဆိုခွင့်ရှိတဲ့ပုံပုံဖြစ်သွားတဲ့အတွက်ကြောင့်မလို့ရင်းရတဲ့ဆိုင်ကျွန်တော်တို့ရဲ့စကားတွေကျွန်တော်တို့ရဲ့ပြောစကားတွေကကိုရီးယားအစိုးရဂျားထဲမှာဟာလာကိုရီးယားနိုင်ငံတော်အကြီးအကဲတွေနဲ့ကိုရီးယားလွှတ်တော်အတိုင်းဝန်ဂျားထဲမှာကျွန်တော်တို့ကထဲထဲဝင်ဝင်နဲ့ကျွန်တော်တို့ဖြည်းဖြည်းချင်းချင်းပို့ပြီးတော့ကျောဆုံနိုင်တဲ့အခြေအနေကိုရရှိသွားပါတယ
်။ဟုတ်ဆိုတော့ငကိုတုံးကဆိုရင်တော့ဟလာသက်ဆိုင်ရာနိုင်ငံတွေမှာကိုယ်စားလှယ်လူမျိုးမရှိတဲ့အခါကျတော့ဒီကဟလာအစိုးရပဲဖြစ်ဖြစ်လွှတ်တော်ပဲဖြစ်ဖြစ်တခြားဟလာပံ့ပိုးမဲ့သူတွေပဲဖြစ်ဖြစ်ဆက်သွယ်တဲ့အခါမှာတိုက်ရိုက်ဆက်သွယ်ဖို့အတွက်အချိန်ယူရမယ်နှောင့်လေးကြံ့ကြံ့အခုတော့ဒီလိုမျိုးကိုယ်စားလှယ်ရှိလာတဲ့ယုံရှိလာတဲ့ကိုရန်နေခွန်းတို့ဆိုရင်ကျွန်တော်တွေ့တာယုံဖွဲ့တွေပါနေပါရှိတယ်။ဆိုတော့တော်တော်သက်ကိုကိုလည်းလူမျိုးရှိမယ်လို့ကျွန်တော်ခံမှန်းပါတယ်ဆိုတော့အဲ့ဒါကပို့ပြီးတော့ဆက်သွယ်ရေးလမ်းကြောင်းလုပ်ငန်းလမ်းကြောင်းမှာပို့ပြီးတော့မြန်ဆန်တွက်လက်ချောမှုလာမဲ့သဘောလို့အဲ့လိုနားလည်ရမှာပေါ့နော
်အမှန်ပါခင်ဗျာ
ဟုတ်ဆိုတော့ဒေါက်တာကုကုအဓိကလုပ်ငန်းတာဝန်တွေအနေနဲ့ဘာတွေရှိပါသလဲ
အဓိကလုပ်ငန်းတာဝန်တွေကပေါ့နော်မြန်မာပြည်သူတွေရဲ့အတန်နဲ့ NUG ရဲ့ policy တွေအတန်တွေကိုကျွန်တော်တို့ကနေပြီးတော့ UK အစိုးရနဲ့ UK ပါလီမန်ကိုဟိုပေါ့နော်ပို့တဲ့ messenger တွေဖြစ်ပါတယ်ပြီးလို့ရှိရင်နောက်တာဝန်တစ်ခုကတော့ဒီတိုင်းပြည်မှာရောက်ရှိနေတော့ပြည်တော်စုပွားမြန်မာတိုင်းရင်းသားအားလုံးလူမျိုးမျိုးဘာသာမျိုးကျွန်တော်တို့စီလုံးမှုကိုရရှိပြီးတော့အဲဒီစီလုံးမှုကနေပြီးတော့အန်ယူဂျီကိုထောက်ပံ့တော့လူအားငွေအားအကြံဉာဏ်အားတွေအားလုံးရရှိပြီးတော့ကျွန်တော်တို့အင်္ဂလိပ်ဟိုဒီ UK အစိုးရကိုပေါ့နော်ကျွန်တော်တို့သူတို့ရဲ့ voice တွေကိုပါထည့်သွင်းပြီးတော့ပေါ်ပြလို့ရပါတယ်ပြီးလို့ရှိရင်ပေါ့နော်စီအဓိကပေါ့ကျွန်တော်တို့အားလုံးကြီးမှာ United ဖြစ်အောင်ကျွန်တော်တို့ကစီလုံးစီယုံဖို့တာဝန်လည်းပါပါတယ်ကျွန်တော်တို့အဲ့တော့ကြတော့ပေါ့နော်ခြုံငုံပြောလိုက်ရရင်ပေါ့ဒါတော်လိုင်းရေးအတွက်ပင်အားစုကြီးတစ်ခုစုစည်းတဲ့သဘောလည်းဖြစ်ပါတယ
်။ကိုရီးယားနိုင်ငံရောကိုရီးယားနိုင်ငံဘက်မှာအဓိကလုပ်ငန်းတာဝန်တွေခုနဒေါက်တာသက်ကုတ်ကပြောတာလည်းပြင်တခြားဘာတွေများရှိပါသေးလဲ
။ဟုတ်ကဲ့ထပ်တူပါပဲခင်ဗျာ။ကျွန်တော်တို့နေရကတော့ရင်းရတဲ့ဆိုင်ရင်အခုချိန်မှာဆိုလို့ရှိရင်တော့ UNG အစိုးရရဲ့မူဝါဒတွေနဲ့ကျွန်တော်တို့ရဲ့ငွေကြေးဝန်ထမ်းတွေလမ်းညွှန်ချက်တွေကိုကျွန်တော်တို့ကအခြေခံပြီးတော့ကိုရီးယားနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ကိုယ်စားလှယ်ရေးဂျားထဲမှာပြန်လည်ဆက်ဆံမှုကိုကျွန်တော်ပြုလုပ်ရမယ်ကျွန်တော်တို့အစိုးရဘက်ကနေပြီးတော့ချမှတ်တဲ့လမ်းစဉ်တွေဘူဝါဒတွေထုတ်ပြန်ကြေညာချက်တွေကိုကျွန်တော်တို့ကဒီကိုရီးယားအစိုးရအတိုင်းဝန်ကိုကျွန်တော်ပြန်ပြူပေးရမယ်ပြီးတော့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ဖြစ်နေတဲ့ပဂတိအခြေအနေတွေကိုကိုရီးယားအစိုးရနဲ့ကိုရီးယားပြည်သူတွေအားလုံးသိရှိဖို့အတွက်ကျွန်တော်တို့ကပြန်လည်ပြီးတော့ပြန်ပြူရမယ်အသိပေးရမယ်ဆိုတဲ့တောင်းဝန်တွေကျွန်တော်တို့မှာရှိလာပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနောက်ထပ်တစ်ခုဖြည့်ပေးလိုက်ချင်တာကဟလာဒီနိုင်ငံကမှာရောက်နေကြတဲ့မြန်မာတချင်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိကိုမြန်မာနိုင်ငံသားဖြစ်နေသေးသူတွေရှိမယ်ဟုတ်လားဒီလူတွေထဲမှာတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ အာဘီထောက်ခံတာဝမ်းရံတာဒါတွေကအခိုင်အမာရှိနေတဲ့ပုံစံမျိုးအာဇူမန်တဲ့လုပ်ကြတဲ့ပုံစံမျိုးကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်တခုသိချင်တာကတော်တော်တက်ကူကူအရင်ပြေးပြပါမြန်မာနိုင်ငံသားတွေမဟုတ်ဖဲနဲ့အခုဆိုရင်တော်တော်တက်ကူကူစီရှိနေတဲ့အင်္ဂလန်ပေါ့နော်အင်္ဂလန်နဲ့ဆိုကြပါစို့အဲ့ဒီမှာရှိနေတဲ့အဲ့ဒီနိုင်ငံသားတွေနိုင်ငံသားတွေကမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်ကြည့်ပါတယ်ဘယ်လိုမျိုးပံ့ပိုးတာတွေရှိပါလဲ
ကျွန်တော်တို့အားလုံးကတော့ပေါ့နော်ဒီ UK ရောက်တဲ့ပြည်တော်စုဘွားတိုင်းရင်းသားအားလုံးကတော့အားလုံးဒီတန်တမန်နေကြည့်ပါပဲဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းမှာဖြစ်ပြနေတဲ့ဟာတွေအားလုံးကိုဒီကမီဒီယာတွေပြီးလို့ရှိရင်ဒီကဒီမှာရှိတော့ကိုယ်နဲ့နှိဆိုင်ရအတိုင်းဝိုင်းပေါ့နော်ဒီသူဗမာမဟုတ်မြန်မာမဟုတ်တော့ဒီနိုင်ငံဒေသခံတွေအားလုံးရှင်းပြပါတယ်ရှင်းပြပြီလို့ရှိရင်အမှန်တရားတွေအကုန်လုံး facts တွေကိုပေါ့ကျွန်တော်တို့ပြောပြရပါတယ်ပြောပြပြီးကျွန်တော်တို့အားလုံးကိုဒီ UK ရော UK မှာရှိတဲ့ UK နိုင်ငံသားတွေကလည်းကျွန်တော်တို့ကိုတိုင်းပြည်ကို democracy လမ်းကြောင်းကိုပြန်ရောက်အောင် federal union ကိုပြန်လည်ထိအောင်ထူထောင်နိုင်အောင်ထောက်ခံဖို့စီရင်ရပါတယ်အဲ့တော့ကျတော့နှစ်မျိုးစီရင်နေပေါ့နော်သူတို့ဒါရိုက်လည်းစီရင်တာရှိသလိုပြီးလို့ရှိရင်နောက်တစ်ခုကဒီ parliament 30 local MP 30ဒီလိုရှိတဲ့ဆိုရတဆင်လဲသွားပါတယ်ပြည်မီဒီယာတဆင်လဲသွားပါတယ်အဓိကကတော့လေကိုရီးယားနိုင်ငံတို့ကိုရီးယားနဲ့မတူတာကတော့အင်္ဂလိပ်တွေကဒီအင်္ဂလိပ်တွေလို့မပြောပါဘူး British တွေပေါ့နော်ဒီက UK ရလူတွေကကိုရီးယားလိုအဲ့လိုမျိုးအာဏာရှင်တွေပါနဲ့သူတို့တွေ့ကြရအောင်အဲ့တော့သူတို့ကနားလည်မှုအရန်ပုတ်ခက်တယ်ကျွန်တော်တို့မနေရှင်းပြရတယ်အဲ့တော့သူတို့တွေကတသက်လုံးကဘယ်သူလက်အောက်မှလည်းမကြဘူးဘယ်အာဏာရှင်အောက်မှလည်းမကြဘူးသူတို့ကအမြဲတသက်လုံးဒီမိုကရေစီနဲ့တကယ်ဒီမိုကရေစီမိခင်ကြီးလေအမေရိကန်နဲ့အင်္ဂလန် UK ဆိုတာဒီမိုကရေစီမိခင်ကြီးနဲ့ဖခင်ကြီးဖြစ်တော့သူတို့ကတိတ်နာမလဲအဲ့တော့တော်တော်လေးရှင်းပြရပါတယ်ကျွန်တော်တို့
ဆိုတော့ကိုတက္ကူကိုကျွန်တော်ဖြတ်မိလိုက်ချင်တာတော်တော်လေးရှင်းပြရတယ်ဆိုလို့သူတို့အာဏာရှင်လက်အောက်လည်းမနေဘူးဆိုလို့တစ်ချိန်ကမြန်မာနိုင်ငံကအင်္ဂလိပ်ကျွန်ဖြစ်ခဲ့ဘူးတယ်ဆိုတာကိုတီကောတီကြရည်သိရလား
သိပါတယ်ခင်ဗျဟိုအသက်ကြီးတဲ့လူတွေဆိုရင်သူတို့ကအရန်သူတို့မှာဟို strong ဟိုပေါ့နော် connection ရှိတော
့ connection ရှိ
လို့ဆိုသူတို့ရဲ့ဘိုးဘွားတွေဟုတ်ကဲ့ဘိုးဘွားတွေပမာပြီးမှတိုက်ပွဲကြသူအများကြီးရှိ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ကြတော့တော်တော်လေးပြည်တယ်ဒါပေမဲ့အခု generation အခုခေတ် generation ကတော့တော်တော်လေးရှင်းပြရတယ်အဓိကပို့ဆိုးတာကပေါ့နော်ကျွန်တော်အင်္ဂလိပ်လိုကဘာမန်လို့ခေါ်တာဟိုမြန်မာလို့ခေါ်မှာမဟုတ်ဘူးအခုသတင်းတွေမှာမြန်မာလို့ပါလို့ရှိရင်သူတို့ဘာမန်နဲ့မြန်မာအတူပဲဆိုတာကိုပို့ဆာရှင်းပြရပါ
ဟုတ်ကဲ့ကိုရန်နိုင်ထွန်းကခုနကိုတက်ကူကူပြောထားတဲ့အထက်မှာလည်းပါတယ်ကိုရီးယားဆိုတာကတော့ဟာလာအာနာရှင်လက်အောက်မှာမြန်မာနိုင်ငံလိုပဲအချိန်ကြာကြီးနေကြအများကြီးတိုက်ခဲ့ကြရတယ်တေဆိုးမှုတွေလည်းနစ်နာမှုတွေလည်းအများကြီးရှိခဲ့တယ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံရဲ့ကိုရီးယားရဲ့ဆက်ဆံရေးကအင်မတန်နှီးစပ်ပါတယ်ဟာစီးပွားရေးလုံခြုံရေးဒေဝူရိုဟွန်ဒေးရိုဆိုတာဗမာပြည်မှာကဘယ်လိုခေါ်မလဲနေ့စဉ်၃နေ့စဉ်လူတွေတိနေတဲ့တာမန်စကလုံးလေးပုံဖြစ်နေပြီလေဟိုလူတွေတဲမှာရင်းနှီးတဲ့အမှတ်တရစိတ်တွေဖြစ်နေပြီကုမ္ပဏီအမှတ်တရစိတ်တွေဖြစ်နေပြီဆိုတော့ကိုရီးယားမှာကကိုရီးယားမြန်မာမဟုတ်တဲ့တခြားကိုရီးယားနိုင်ငံသားတွေရဲ့ထောက်ခံမှုကိုရဖို့ကပိုလွယ်သလားကိုရီးယားနိုင်ငံတို့သူတို့ရဲ့ထောက်ခံအားပေးမှုပမာဏဘယ်လိုရှိသလဲဗ
ျဟုတ်ကဲ့ကျွန်တော်တို့ညှော်မှန်းထားတဲ့အချိန်တွေထက်ကိုပိုပြီးတော့အားကောင်းတာကိုကျွန်တော်တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဆရာဆရာဒေါက်တာတက်ကူကိုပြောခဲ့လို့ရယ်ကိုရီးယားနိုင်ငံသူနိုင်ငံသားတွေကစစ်အာဏာရှင်တွေရဲ့လက်အောက်မှာသူတို့နေထိုင်ခဲ့ဘူးလို့ကြော်ဖြတ်ခဲ့ဘူး။စစ်အာဏာရှင်တွေရဲ့ဖိနှိပ်မှုကိုဒဏ်ကိုကောင်းခံစားခဲ့ဘူးလေ။အဲ့တော့သူတို့ကမြန်မာပြည်သူပြည်သားတွေကိုကိုရင်းစားအခုမှစတင်ပြီးတော့အညွန့်တလူတွေဖြစ်ခါစားဒီမိုကရေစီအညွန့်လေးကိုစစ်အာဏာသိမ်းပြီးတော့မတရားတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုဆွဲယူရက်လီခြင်းဆိုပြီးတော့ကျွန်တော်တို့ကိုကိုချင်းစာတရားအပြည့်နဲ့ရင်ရင်းစေတနာမြစ်တာအပြည့်ဝနဲ့အင်တိုက်အားတိုက်အားပေးကူညီကြတယ်လူဒန်းစားအလွာပြီးပြီးပါပဲကိုရီးယားပြည်သူပြည်သားတွေလည်းပါတယ်အလုသမားတွေလည်းပါတယ်ပြီးတော့သာသနာပြုနေတဲ့ခရစ်ယာန်ဘာသာဝင်တွေဗုဒ္ဓဘာသာဘာသာဝင်တွေဘုန်းတော်ကြီးတွေကအစပါလာကြတယ်ဗျာလူတန်းစားအလွာပြီးပြီးပုပ်ကိုအသီးသီးရဲ့အားပေးကူညီထောက်ခံမှုကိုကျွန်တော်ခံစားရတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာဆိုလို့ရှိရင်များမကြာခင်အချိန်ကမှအဲနိုင်ငံရေးရရွေးကောက်ပွဲလုပ်မယ့်အချိန်မှာဆိုလို့ရှိရင်ရွေးကောက်ပွဲကိုဝင်မဲ့ပုပ်ကိုတွေအကုန်လုံးကမြန်မာဒီမိုကရေစီကြီးဘက်ကိုအားပေးကူညီထောက်ခံခြင်းတဲ့လူတွေကသူတို့တဲ့တော်မှာပြည်သူကိုရီးယားပြည်သူတွေရဲ့အားပေးမှုထောက်ခံမှုကိုပိုရနေတဲ့သဘောဖြစ်မှာပါအဲ့ဒါကြောင့်မလို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်နိုင်ငံမှာရှိတဲ့ဒေသနဲ့အပြားမှာမြန်မာနိုင်ငံကြီးအတွက်တပ်ပုံပြပွဲကစားပွဲအမှုပညာရေးရံမှုရှာပွဲအဲ့လိုပွဲကြီးပွဲကြီးကိုဒီပြည်နယ်ဝန်ကြီးတွေအားစပြုလုပ်တယ်လို့တော်တော်အမတ်ကြီးအားလုံးကလည်းအကုန်လုံးညီပါ့ကိုအင်တက်အားတိုင်းနဲ့ပြုလုပ်တာကိုတွေ့ရပါတယ်အဲ့လိုပြုလုပ်နေကိုရီးယားပြည်သူတွေကပို့ပြီးတော့အားပေးလေထောက်ခံလေဖြစ်တယ်ဘယ်တော့တောင်မှအားပေးမှုတွေရှိလဲဆိုလို့ရှိရင် copy site တွေမှာဆိုလို့ရှိရင် copy ခွက်တွေမှာအားစ save မြန်မာပြည်ကိုကယ်တင်ကြပါလို့ ဟုတ်လားနောက်ပြီးတော့ဒီ mass stage ပါဆိုလို့ရှိရင်ပိုပြက်ကာလာဆိုတော့မြန်မာပြည်ကိုကယ်တင်ကြပါမြန်မာပြည်ပြောင်းဝိုင်းရံကြပါအစရှိတဲ့စာတမ်းတွေကိုထိုးလာကြတယ်ကိုရီးယားအနုပညာရှင်တွေကအစသူတို့ရဲ့ကိုရီးယားဘာရှင်နဲ့မြန်မာပြည်ကတချင်းတွေကိုဒီမူစီတချင်းတွေကိုပြန်ဆိုပြီးတော့ဟုတ်လားပွဲတွေလုပ်ပြီးတဲ့ဒီတချင်းတွေကို YouTube တွေမှာထုတ်လုပ်တင်ပြကြတယ်အဲ့လိုရှိအားပေးမှုကတော့ကျွန်တော်တို့တကယ်အင်တာနက်အမခန့်စရာရရှိပါတယ
်ကိုရီးယားအနုပညာဆိုလို့မြန်မာပြည်ကလည်းပဲညာလူများကြီးဟဲ့လားကိုရီးယားဒရမာတွေကြည့်ပြီးတော့ကိုရီးယားစကားတွေနဲ့ရင်းနှီးကိုရီးယားမင်းသားမင်းသမီးတွေနာမည်တွေဆိုရင်အလွတ်တောင်ရကြကလေးနာမည်တောင်တက်လို့နာမည်မျိုးတွေပေးကြဆိုတော့မြန်မာပိတ်သက်ကလည်းပဲကိုရီးယားနုပညာရှင်တွေယူမှုဖြစ်ကြသူတွေကအများကြီးရှိတာပေါ့ဗျာဆိုတော့ကိုရီးယားတို့လည်းလက်ပြပြောပါဦးစီးပွားရေးလုပ်ငန်းတွေဘက်ကရောဘယ်လိုနေလဲဘာလို့ဆိုတော့စီးပွားရေးလုပ်ငန်းတွေကတော့ဟိုစစ်တပ်နဲ့ပတ်သက်တာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေရဲ့အနေအထားကရောဘယ်လိုရှိလဲကိုရီးယားတို့
ဟုတ်ကဲ့လက်ရှိကိုရီးယားနိုင်ငံရဲ့မြန်မာနိုင်ငံထဲမှာယူမှုနေတဲ့စီးပွားရေးလုပ်ငန်းတွေကရင်းနှီးပြုတ်နှံပြီးတော့လုပ်ငန်းတွေရှိလို့ရင်းနှီးပြုတ်နှံဆဲလုပ်ငန်းတွေရှိတယ်။ဥပမာဒီကျွန်တော်တို့ဒလဘက်ကိုသွားတဲ့ဒီဟိုပင်လယ်မြေကူးတရာဆောက်လုပ်တဲ့လုပ်ငန်းတို့ပြီးတော့ညောင်လင်းပြည်ဘက်မှာကိုရီးယားစစ်မှုဇုံတို့အဲ့ဒါတွေဆိုလို့ရှိရင်ရင်းနှီးပြုတ်နှံပြီးစားလုပ်ငန်းတွေဖြစ်နေတယ်။အဲ့တော့သူတို့မှလည်းအဖက်ဖက်ကနေသူဟိုစဉ်းစားရတာပေါ့ဗျာ
။
ပြီးတော့ကိုရီးယားမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရင်းနှီးပြုတ်နှံမှုကြီးကကိုရီးယားနိုင်ငံရဲ့စီးပွားရေးပေါ်မှာလည်းအများကြီးမူတည်
တယ်။အ
ဲ့တော့ကြောင့်မလို့ကိုရီးယားဒီအင်ပြာတော်ကတော့တမနာကြီးကိုရိုင်ဘဝစတရားဝင်ကြေညာထားတာကကိုရီးယားစီးပွားရေးလုပ်ငန်းရှင်များအနေနဲ့လက်ရှိအချိန်မှာမြန်မာနိုင်ငံကိုတွားရောက်ပြီးတော့ရင်းနှီးပြုတ်နှံမှုတွေကိုစဉ်းစားချင့်ချိန်ပြီးတော့လုပ်ကြဖို့နောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရင်းနှီးပြုတ်နှံမှုတွေစစ်အာဏာရှင်တွေကိုအကျိုးပြုစေတဲ့လုပ်ငန်းတွေကိုမလုပ်ကြဖို့နဲ့စစ်ရေးရနဲ့တော်တော်ကောင်းဒီစစ်ဘက်ကြီးကပစ္စည်းတွေနဲ့ပတ်သက်ပြီးတော့လကောင်းဆက်ဒီဆက်တွေမှုဆက်ဆံမှုတွေကိုတော့လုံးဝရပ်ဆိုင်းလိုက်တယ်ဆိုပြီးတော့ကိုရီးယားသမ္မတရဲ့အင်ပါတော်ကနေပြီးတော့တရားဝင်ဟုတ်အာဩဂတ်လ16ရက်နေ့ကထုတ်ပြန်ကြေညာထားပါတယ
်ဟုတ်ကဲ့ဆိုတော့ကိုသက်ကူကြီးလက်ရှိမှာကိုသက်ကူကိုတို့အဓိကဘာကိုဥတည်ပြီးတော့လုပ်နေပါလဲလဲ
အဓိကကျွန်တော်လုပ်တာတော့ပေါ့နော် NUG အစိုးရအသေးမှပြုဖို့ပေါ့နံပါတ်1နမနေကမြန်မာပြည်ရဲ့ Federal Democracy စနစ်ကြီးထူထောင်ဖို့အတွက်ကိုဝိုင်းဝန်းကူညီဖို့ပေါ့နော်အဲ့ဒါကိုအကြီးကထားပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်စစ်ကောင်စီနဲ့ဘာမှဆက်ဆံမှုမလုပ်ဘူးစစ်ကောင်စီကိုအသိမှမပြုဘူးအဲ့ဒါလည်းပါပါတယ်ကျွန်တော်တို့တွေအဲ့တော့အပြင်နောက်တစ်ခုကကျွန်တော်တို့ဒီမှာအမြဲတမ်းကျွန်တော်တို့ဒီအနောက်နိုင်ငံတွေဆိုတာအမြဲတမ်းကျွန်တော်တို့နိုင်ငံကိုလူခွေနဲ့အမြဲတမ်းနောက်ကျင်နေတဲ့လူတွေဖြစ်ပြီးလို့ရှိရင်ဒီ UK ဆိုတာလည်းဒီဟိုမှာလည်းပါတယ် G7 မှာလည်းပါတယ်ဒီလုံခြုံရေးကောင်စီ၅နိုင်ငံမှာလည်းပါတယ်
ဟုတ်တယ်ပြီ
းလို့ရှိရင်ဒီအကြီးဆုံးကတော့ဒီအားလုံးကမ္ဘာပေါ်မှာရှိတဲ့နိုင်ငံအားလုံးရဲ့မှာ UK ကတော့မြန်မာပြည်ကြောင့်အသိဆုံးပေါ့ဆိုတော့သူတို့ကိုယ်တိုင်အုပ်ချုပ်ခဲ့တာဖြစ်တဲ့အတွက်ပေါ့နော်မြန်မာပြည်ထဲကလူမျိုးစုလူမျိုးစိတ်ပြဿနာတွေဘာတွေအကုန်သူတို့သိတယ်เนาะအဲ့တော့နောက်ဆုံးအခုအရေးကြီးဆုံးကတော့ရိုဟင်ဂျာကိစ္စပေါ့အဲ့ဒါတွေအများအားသူတို့က keep in touch ဖြစ်နေတယ်အဲ့တော့ကြတော့ပေါ့အဲ့ဒီအတွက်ကြောင့်တို့ကဟိုအစိုးရအနေနဲ့အကုန်သိတယ်အဲ့တော့ကျွန်တော်တအားရှင်းလင်းစရာမလိုဒီခါလေးကျရင်တစ်ဖက်ကတော့ဟိုဘာရှိလဲဆိုလို့ရှိရင်တို့ကဒီခုနကကျွန်တော်ပြောခဲ့တယ်လို့ပဲတို့ကနိုင်ငံကိုအတိအမှတ်ပြုတာပါအစိုးရကိုအတိအမှတ်မပြုပါဘူးဆိုရင်မူလဲလောက်တဲ့ရှိထားတဲ့အတွက်တို့တွေဒီအမြဲတမ်းလှဉ်တဲ့နှစ်ဖက်တော့နင်းကျင်နေတာပုံမှန်ရှိတယ
်အဲ့တော့ကျွန်တော်ကကိုတက်ကူပြောသလိုပဲဗြိတိန်ဆိုတာကကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံနဲ့ဖြစ်တဲ့အခါကျတော့အခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့နေရာမှာလည်းရေးပါတဲ့နိုင်ငံတနေငယ်အဖြစ်သူကပါနေမှာပေါ့နော်အဖွဲ့ဝင် Credential Committee ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့သူကတွန်းအားပေးနိုင်တဲ့နိုင်ငံတစ်ခုအနေနဲ့ရှိနေတော့ဒီချက်တွေကလည်းအရေးကြီးမယ်လို့ကျွန်တော်တို့ယူဆပါတယ်ဆိုတော့ကိုရနိုင်ငံတို့စီမှာရောကိုရနိုင်ငံအဓိကလက်ရှိမှာပေါ့နော်ဘာလို့ဦးတည်ပြီးတော့လုပ်နေပါလဲ
ဒီကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်တို့ကိုရီးယားအစိုးရကိုကျွန်တော်တင်ပြတယ်ပြီးတော့ကျွန်တော်တို့အစိုးရရဲ့အယူအဆအစိုးရရဲ့လုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တင်ပြတယ်ပြီးတော့မြန်မာနိုင်ငံအတွင်းကိုဟဲ့လားဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေမပြုလုပ်ဖို့ကိုကျွန်တော်တင်ပြတယ်ပြီးတော့ဒီကိုရီးယားနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ရဲ့အယူအဆအစိုးရကိုတိမတ်ပြုဖို့နဲ့အယူအဆအစိုးရနဲ့အတူစီးပွားရေးနိုင်ငံရေးလုပ်ငန်းစဉ်တွေကိုတူတကွဦးပေါင်းဆက်တွေ့ပြီးတော့လုံဆောင်မှုတွေတင်ပြပါတယ်အဲ့လိုတင်ပြတဲ့နေရာမှာလည်းကျွန်တော်တို့မှအများကြီးအားတက်မှုရရှိခဲ့ပါတယ
်ဒီ
ကျွန်တော်တို့ဒီမြောင်းကြခင်ကပဲ UN ကိုသွားခဲ့တဲ့တရှိအာဏာရပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့မစ္စတာဆွန်ဝီဆိုရှိရင်ကျွန်တော်တမန်ကြီးဦးကျော်မိုးထွန်းနဲ့တောင်မှခေါ်တွေ့ပြီးတော့စကားပြောတဲ့အခြေအနေတွေကိုဖြစ်ခဲ့ပါတယ်သူတို့ကလည်းပြောတယ်ကိုရီးယားကိုလုံးဝစိတ်ချပါဒုံဝါရီဘာမှမပြုပါနဲ့ပေါ့ဒီသူတို့ဘက်ကနေပြီးတော့တက်နိုင်တဲ့ဘက်ကနေပြီးတော့မြန်မာပြည်ဘက်ကိုကူညီဖို့အားပေးထောက်ခံဖို့အသင့်ရှိတယ်လို့ကြေညာထားတာကိုကျွန်တော်တို့သိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါ ကျွန်တော်ဒီလိုလှုပ်ဆောင်တဲ့နေရာမှာအဆဆရရအစီအပြေချုံးမွေးနေမယ်လို့တော့ကျွန်တော်တို့ပြောလို့မရဘူးပေါ့နော်အဲခက်ခဲလေးတွေဟန်တာလေးတွေဒါစီလေးတွေလည်းရှိမှာပဲဆိုတော့ဒေါက်တာတက်ကုတ်ကိုလို့စီမှာဘယ်လိုခက်ခဲတွေများကြုံရတာရှိပါသလဲဗျာ
အခုအဓိကတော့ခုနကကျွန်တော်ပြောရတဲ့အတိုင်းပဲပေါ့သူတို့ကအဲ့လိုမျိုး diplomacy ကိုကြည့်တဲ့အတွက်ဟိုဘက်ကလည်းသူကတန်တမာကိုအခုဆိုဥပမာအဖြစ်ဆိုဒီမှာမျိုးပေါ့တာမကြီးတက်ရောက်လာတယ်အဲ့ဒါဟ
ုတ်ကဲ့
အဲ့ဒါမျိုးရှိတယ်ကိုလည်းတာမအတက်ပို့တယ်ပေါ့အဲ့ဒါ European Union ကအဲ့ဒါဆိုအကြီးအကျယ်ကန့်ကွက်တယ်လေဟိုသူတို့ဘယ်လိုလုပ်တာလဲပေါ့ UK ဆိုရဒီလိုမျိုးကိစ္စဒါပေမဲ့ UK ဆိုက always defend ဘယ်လိုလုပ်လဲဆိုတော့ငါနိုင်ငံကိုပူဇော်ပြုတာသူတို့ရဲ့တာမကြီးကိုဟိုနေပြီးတော့သွားပြီးတော့ခံတော့မပေးပါဘူးလို့ပြောလို့အဲ့လိုမျိုးအထိပါသူတို့
နိုင်ငံတမိုင်ကြီးအလှည့်ပတ်လို့ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့နောက်တစ်ခုကကျွန်တော်တို့အဓိကအရန်ဒီမှာဒုက္ခရောက်တာကျွန်တော်တို့ပြည်သူလူထုကဒီ UK မှာရှိတဲ့ပြည်သူလူထုကနားလေနင်တို့ဒီလိုမျိုးပေါ့နော်မရတဲ့ဟာကိုဒီကောင်နေရတဲ့ death ချက်နေရတော့ death ချက်နေတဲ့လူတွေနဲ့ဆက်စကားမပြောနဲ့တော့လောက်ဆရာရှိတာလောက်ကြတော့တမရာကြီးမိန်ကုန်းနဲ့ပတ်သက်ပြီးတော့ဂျာကြီးတမရာကြီးမိန်ကုန်းနဲ့ပတ်သက်ပြီးပြည်သူလူတော်တော်များများအဲ့တိုင်းပြောဘာလို့လဲဆို international community ကနင်တို့ကူမမကူတာနင်တို့ဘက်သူပဲလောက်ရတော့မယ်တဲ့ဒါ protect လုပ်တာသူတို့နာဒါပေမဲ့ဟိုကကြောက်နိုင်ငံရေးတမရာကြောက်နိုင်ငံရေးဆက်စ
ားပေါ့
ပြောကျွန်တော်တို့အဲ့ဒါဟိုကကိုဂရင်းလောက်တာပေါ့ကင်တာပေါ့ကျွန်တော်တို့ကင်ဘာလို့အဲ့လိုလောက်ရတာလဲအဲဘာလို့ပီစတော့မလောက်ရနိုင်ရအဲ့အဲ့ကိစ္စတွေကနည်းနည်းလေးအခက်အခဲရှိတယ်အဲ့တော့ကျွန်တော်တို့လည်းအဲ့ဒါတွေတစ်ချိန်လုံးရှင်းပြရမယ်ကျွန်တော်တို့ကတိုက်တာမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေကာကွယ်တာပါနော်ကာကွယ်အနေနဲ့လောက်တာနိုင်ငံတကာမကာကွယ်ဘူးငါတို့ကကာကွယ်ရတာပါဆိုတော့အမြဲကျွန်တော်တို့ခက်ခါကလေးလေးပြောပ
ါဟုတ်ကဲ့ကိုရင်နဲ့နှုတ်စီမာရောအခုဒေါက်တာတက်ကုတ်ကိုလို့စီမာဂျုံသွားတယ်လို့အခြေအနေမျိုးရှိလားအဲ့လိုမျိုးမေကွန်မေခံရတာဘာလို့ဒီလိုလုပ်တယ်လဲဘာလို့ဟိုလိုမလုပ်တယ်လဲဆိုတာမျိုးအပြင်တခြားရောဘာခက်ခဲတွေရှိသေးလဲ
ကျွန်တော်တို့ဘက်ကတော့တခြားနိုင်ငံတွေနဲ့ဆိုင်ရင်လည်းကုသိုလ်ကံကောင်းတယ်လို့ပြောရပါလိမ့်မယ်ကျွန်တော်တို့ဒီရမကြခင်ချိန်ကပဲကျွန်တော်တို့ရဲ့တမနာကြီးကိုယ်တိုင်ကျင်ညာရောတဲ့ခုခံတွန်းလှန်တဲ့ကိစ္စဆိုလို့ရှိရင်ကိုရီးယားပြည်သူပြည်သားတွေကိုရီးယားအစိုးရတွေအစဒီလိုကိစ္စမျိုးကကိုရုံကလေးကလုံးအောင်မျိုးနောက်တော့ကြာနေအဲ့လိုစကားတွေပြောတဲ့အတွက်ကျွန်တော်တို့ကဘာပဲပြောအချင်းနဲ့အချက်တွေမရောက်ဘူးပေါ့ဗျာအဲ့လိုချင်းရှိပါတယ်နောက်တစ်ခုကတော့ဒီတန်ရေးသမိုင်းဝင်ဆိုင်ရာကိစ္စရပ်ဒီမှာတော့ကိုရီးယားအစိုးရအနေနဲ့အဲမြန်မာပြည်သူတက်ရှိပုဂ္ဂိုလ်တွေနဲ့သူတို့ရှင်လဲလျှောက်စွာကြားလဲဆွဲတာဟိုတဲ့ပုံတန်မျိုးတော့သူတို့ကျင့်သုံးနေတာတော့ကျွန်တော်တို့သိရပါတယ်ဒါတော့လည်းကျွန်တော်တို့ကတော့အင်တိုင်းအားတိုင်းကျွန်တော်ပြောရတာပေါ့လေနေတဲ့သူကအဲ့လိုချင်းရှိပါတယ်ဟုတ်ကဲ့
ဆိုတော့ကြီးကြီးမားမားအခက်အခဲမရှိဘူးလို့ပြောနိုင်သလားကိုရ
ီးယားဟုတ်ကဲ့လက်ရှိအချိန်မှာကျွန်တော်တို့မှာကြီးကြီးမားမားအခက်အခဲဆုံးတရားကျွန်တော်မတွေ့ရပါဘူးကျွန်တော်ရုံးကဆောက်လုပ်မယ်ဆိုတော့လည်းကျွန်တော်ရုံးကဖွင့်နေမယ်ဆိုရဲအကြောင်းကြားတယ်သူတို့ဒီလိုလာပဲရုံးကဖွင့်ပါလုပ်ပါကျွန်တော်ရုံးဖွင့်ရေးဖွင့်စည်းရဲဆိုတော့လည်းကိုရီးယားဆိုတော့ကျွန်တော်တင်ပြတယ်သူတို့ဝမ်ပန္တရာကျူဆိုတယ်ကျွန်တော်ဒီလာမယ်ဆယ်လာပိုင်းနှစ်ရက်နေကြရင်ကျွန်တော်ရုံးကဖွင့်ပွဲကိုကျွန်တော်တရားဝင်ကျွန်တော်လုပ်ပါကိုရီးယားအာနာပဲဖွင့်စည်းလေးတက်တော်မတ်တွေကျွန်တော်ဖိတ်ကြားထားပါတယ်သူတို့ကိုယ်တိုင်လည်းတက်ရောက်မယ်ဆိုကျွန်တော်တို့စီကိုလည်းတုတ်ပြန်သွားရင်ကြားထားပါတယ
်ဟုတ်ကဲ့ပါတော့တက်ကူကူကိုရီးယားနိုင်ငံအချိန်ပေးပြီးတော့နေနေချက်တွေကိုဆွေးနွေးဖြေကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမ်းမာစွာနဲ့လူရပန်းတိုင်ရောက်နိုင်ကြပါစီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်းအခုလိုဖြေချခွင့်ကြားတဲ့အတွက်ဒီ UI ကိုအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေဟာအကြမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တဲ့ကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့ကြောင်းအမေရိကန်ထက်တန်းစစ်ဖက်ဆိုင်ရာအရာရှိတွေကသတိပေးလိုက်ကြပါတယ်။တာလီဘန်တွေဟာတစ်ချိန်ကအကြမ်းဖက်ဖွဲ့စည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တယ်လို့အယ်ကိုင်ဒါဖွဲ့နဲ့လည်းအဆက်မပြတ်သေးတဲ့ကြောင်းအမေရိကန်ပူးတွဲစီးပွားစည်းချုပ်များဥက္ကဋ္ဌပေါ်ချိုဂျီမက်မီလကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာပြောဆိုသွားတာပါ။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုံးသိမ်းရမှာဖျော်ဖျဲအခြေအနေတွေကြုံရတဲ့ပေါ်ဝေဖန်မှုတွေကြီးကြီးထွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့လွှတ်တော်မှာအမေရိကန်ထိပ်တန်းစစ်ဖက်ဆိုင်ရာအရာရှိကြီးအပြင်းထန်မေးခွန်းထုတ်ခံခဲ့ကြရတာပါ။အာဖဂန်မှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းချက်ကိုယာယီဖြစ်တဲ့1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းတွေကဥပဒေတစ်ချုပ်ကိုပြန်လည်အသုံးပြုမယ်ကြောင်းတာလီဘန်တွေကပြောဆိုလိုက်ပါတယ်။ရှာပြင်းလက်ထက်ကဖွဲ့စည်းပုံစည်းမျဉ်းကိုအကောင့်တက်ဖို့ကျင့်သုံးမှာဖြစ်တဲ့ကြောင်းတာလီဘန်အစိုးရရဲ့ယာယီတရားရေးဝန်ကြီးကတရုတ်တမ္မကြီးနဲ့တွေ့ဆုံချိန်မှာပြောကြားသွားတာပါ။မြောက်ကိုရီးယားကတလအတွင်းတတိယအကြိမ်ဖြစ်အင်္ဂါနေ့ကနောက်ထပ်မစ်ဆိုင်းတုံးစမ်းသပ်လိုက်တဲ့အတွက်နိုင်ငံတကာကတုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်။ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာမြောက်ကိုရီးယားကိုယ်စားလှယ်မိန့်ခွန်းပြောခဲ့မိနစ်ပိုင်းအလိုမှာစမ်းသပ်ပစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။ဥရောပသမ္မတ EU မူဝါဒရေးအကြီးအကဲနဲ့တရုတ်ထိပ်တန်းတပ်မတော်အွန်လိုင်းဆွေးနွေးရမှာမြန်မာရေးကိုလည်းထက်သွင်းဆွေးနွေးသွားခဲ့ကြပါတယ်။
တည်င်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင် VOA မြန်မာပိုင်းစီစဉ်ကိုအစဉ်သဖြင့်အားပေးနာစင်တဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပThis program has come to you from the Voice of America.